Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဒီဇင်ဘာလ17ရက်တနင်္လာနေ့ညပိုင်း 9:20 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24-25-51နဲ့လိုင်းလာမီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနှောင်းလောပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါဒီကနေ့သတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညမှာပါAmerican ပြည်ထောင်စုနယူးယောက်မြို့မှာဒီကနေ့မနက်ပိုင်းမကြခင်နိုင်ပိုင်းကပေါက်ကွဲမှုဖြစ်ခဲ့ပါတယ်။ဥရောပနိုင်ငံတွေအနေနဲ့ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အသိမှတ်ပြုမယ်လို့ယုံကြည်တဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ကပြောဆိုပါတယ်။ဒီလိုသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတင်ပြဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်ရင်းကလုံခြုံရေးတပ်သွေးရဲ့ဆောင်ရွက်ချက်တွေဟာဒေသရင်းကရူဝင်ဂျာရီအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရောက်နေတယ်လို့ပရိုတင်လွှတ်တော်ကဒီကနေ့ပြောဆိုလိုက်တဲ့သတင်းမှကြားဖို့ရှိတာကတော့
ကျွန်တော်မြင်လာကတော့နိုင်ငံတကာဘက်ကအခုစဉ်းစားတယ်တွေးခေါ်တယ်ပေါ့နော်ဒီပုံစံတွေအရဟိုဖိအားတွေပူလာနိုင်တဲ့အနေအထားကျွန်တော်မြင်ပါတယ်ဆိုတော့ဒါမှမဟုတ်
နိုင်ငံရေးလေလာသုံးသပ်သူဦးအောင်သူငိမ့်မှရှင်အပြည့်စုံကိုတော့မကြခင်ကြမှာပါဒါအပြင်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကအကြမ်းဖက်မှုတွေဖြစ်နေတဲ့ရခိုင်ဒေသမောင်းနှောဒေသဖက်မှာလူ့အခွင့်အရေးချိုးဖောက်မှုရှိမရှိစုံစမ်းဖို့ဒုတိယအကြိမ်မြောက်တွားရောက်နေတဲ့တဲ့မြန်မာတိုင်းကလုံးအတိုင်းတာနဲ့ပြည်내နဲ့တိုင်းဒေသကြီးအသီးသီးမှာရက်ကွက်ချေးရွာအုပ်ချုပ်ရေးမှုတွေတပြိုင်နက်ရွေးချယ်နေကြတဲ့တဲ့နဲ့ Christmas အကျိုးသခြင်းတစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခုတော့ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုမှတ်သင်ကြီးထက်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်American ပြည်ထောင်စုနယူးယောက်မြို့ကတည်ယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ကစီမံခန့်ခွဲတဲ့ခီးတဲ့တင်ကားဂိတ်အနီးမှာအခုမနက်ပိုင်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတန်တရားရှိသူတဦးကိုဖမ်းထားတဲ့အကြောင်းနယူးယောက်ရဲအဖွဲ့ကပြောပါတယ်။တန်တရားရှိသူအမျိုးသားကိုဖမ်းထားတဲ့အကြောင်းအခင်းဖြစ်တာမှာ၄ဦးဒဏ်ရာရတဲ့အကြောင်းရဲကအတည်ပြုပါတယ်။ဘလို့ပေါက်ခွဲပစ္စည်းသုံးခဲ့တယ်လဲဆိုတာကတော့အာဏာပိုင်တို့အတည်မပြုသေးပါဘူး။အစောပိုင်းသတင်းတွေမှာတော့ပိုက်ဘုံးပေါက်ကွဲတာလို့ဖော်ပြနေကြပါတယ်။အဲ့ဒီနေရာတဝိုက်ကမြောက်ရထားလိုင်းသုံးခုကိုလည်းပြောင်းရွှေ့ထားပြီးတခြားမြောက်ရထားလိုင်းတွေကလည်းပောက်ကွဲမှုဖြစ်တဲ့ဆိုတော့ခီးသွွားတွေအသွားအလာများရာမန်ဟန်တန်ရက်က Times Square က42လမ်းမှာမရက်ဖဲပြေးဆွဲနေကြပါတယ်အခုအဖြစ်ပြက်ကိုသမ္မတဒေါ်နယ်ထရန့်ထံတင်ပြထားပြီးဖြစ်တဲ့အကြောင်းလဲအင်ပီရိုပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်က Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်နယူးယောက်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုနဲ့နယူးယောက်မြို့တော်ဝင်ဘီလ်ဒီလ်ဘလက်စီယိုတို့ကိုလည်းတင်ပြထားပြီးဖြစ်ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဆောင်ရွက်တဲ့အတိုင်းပဲဥရောပနိုင်ငံတွေအားလုံးဒါမှမဟုတ်လည်းအများစုအနေနဲ့သူတို့ရဲ့တန်ရုံတွေကိုဂျေရုဆလင်ကိုရွှေ့ပြောင်းပြီးတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမှတ်ပြုမယ်လို့ယုံကြည်ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကဒီကနေ့ပြောလိုက်ပါတယ်သမ္မတထရမ့်ဘက်ကဂျေရုဆလင်ကိုအသိမှတ်ပြုပေးလိုက်တာဆိုရင်ငြိမ်းချမ်းရေးဆိုတဲ့အစီအတရာကိုဆွေးနွေးညှိနှိုင်းဖို့ပုံမှန်လည်းချပြလိုက်တာဖြစ်တယ်လို့လည်းအစ္စရေးဝန်ကြီးချုပ်နက်တန်ယာဟုကဥရောပသမဂ္ဂနိုင်ငံသားရေးရာမူဝါဒအကြီးကဲဖက်ဒရီကာမိုဂိုရီနီရဲ့အတူဘရဆယ်မြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောလိုက်တာဖြစ်ပါတယ်ဂျေရုဆလင်ဟာအစ္စရေးရဲ့မြို့တော်ဖြစ်တယ်ဆိုတာကိုဘယ်သူမှမငြင်းနိုင်ပါဘူးဒီအချက်ကြောင့်ငင်းငင်းကိုပြစ်ပယ်လိုက်တာမဟုတ်ဘူးလို့အစ္စရေးဝန်ကြီးချုပ်ကပြောပါတယ်အစီတရားကိုအတိမတ်ပြုတာဆိုရင်ငင်းငင်းရဲ့အတွက်ယုံကြည်ရှိတဲ့အုတ်မြစ်ဖြစ်တာကြောင့်ငင်းငင်းရဲ့ကိုဆောင်ကျင်းပေးနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်ဥရောပသမဂ္ဂ EU အနေနဲ့တော့အမေရိကန်သမ္မတထရမ့်ရဲ့ပြီးခဲ့တဲ့သတင်းပတ်ကြေညာချက်ကိုအခုချိန်မှာပူပေါင်းအောင်မဟုတ်ပဲအစ္စရေးပါလက်စတိုင်းငင်းငင်းရဲ့ဆက်ဆက်ညီနိုင်မှုရဲ့အစိပ်ပိုင်းတရအနေနဲ့ဂျေရုဆလင်ရဲ့အနေထားကိုမဖြေရှင်းနိုင်ခင်မှာနိုင်ငံတကာရဲ့သဘောထားအတိုင်းပဲဆက်လက်လိုက်နာဆောင်ရွက်သွားမယ်လို့ EU နိုင်ငံသားရေးရာမူဝါဒကြီးကဲမော်ဂရီနီကပြောပါတယ်။ Israel နဲ့ Palestine နိုင်ငံစလုံးရဲ့မြို့တော်အဖြစ်ဂျေရုဆလင်ကိုသတ်မှတ်ပြီးနိုင်ငံတရှိရေးကိုအခြေခံအချက်ကပဲ Israel Palestine ပြည်ပခအတွက်တစ်ခုတည်းသောလက်တွေ့ကျတဲ့ဖြေရှင်းချက်အဖြစ်ယုံကြည်တယ်လို့လည်းပြောခဲ့ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံတွင်းကရုရှားတပ်ဖွဲ့တွေရဲ့တစိတပိုင်းပြန်လည်ရုပ်သိမ်းဖို့ညွှန်ကြားထားကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံလာတက်ကီးယားပြည်နယ်တွင်းကရုရှားတို့ရဲ့ဟမ်မမီလေတပ်အခြေစိုက်စခန်းကိုကျူးတင်မကြေညာဘဲတွားရောက်တဲ့ခီးစဉ်အတွင်းသမ္မတပူတင်ကအခုလိုကြေညာခဲ့တာပါ။ဆီးရီးယားသမ္မတဘာရှားလ်အာဆတ်နဲ့လည်းအဲ့ဒီမှာတွေ့ဆုံခဲ့ပါတယ်။ဆီးရီးယားသမ္မတအာဆတ်ရဲ့စစ်တပ်ကိုထောက်ပံ့ပေးတဲ့အနေနဲ့ရုရှားတို့ကဆီးရီးယားပဋိပက္ခမှာ2015ခုနှစ်နောက်ပိုင်းပါဝင်လာတာဖြစ်ပါတယ်။အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုရည်ညွှန်းပြောဆိုလိုက်တဲ့သဘောရှိတဲ့နိုင်ငံတကာအကြမ်းဖက်ဝါဒဆွဲအဖွဲ့တွေတဲကအကြမ်းတမ်းဆုံးအဖွဲ့ကိုရုရှားနဲ့ဆီးရီးယားတပ်ဖွဲ့တွေကချေမှုန်းနိုင်ခဲ့ပြီလို့လည်းရုရှားသမ္မတပူတင်ကဒီကနေ့ပြောပါတယ်။
စီးရီးယားနိုင်ငံတွင်းကအကြမ်းဖက်ဝါဒကိုတိုက်ဖြတ်ချေမှုန့်ခဲ့တဲ့ရုရှားရဲ့ဆောင်ရွက်ချက်အတွက်သမ္မတပူတင်ကိုစီးရီးယားသမ္မတအာဆတ်ကကျေးဇူးတင်တဲ့အကြောင်းရုရှားစစ်တပ်ရဲ့ဆောင်ကျဉ်ပေးနိုင်မှုအပေါ်စီးရီးယားပြည်သူတွေကမေ့ပျောက်သွားမှာမဟုတ်ပါဘူးလို့လည်းစီးရီးယားနိုင်ငံပိုင်သတင်းကဖော်ပြပါတယ်စီးရီးယားနိုင်ငံတွင်းကဟမန်မီလေတပ်အခြေစိုက်စခန်းနဲ့တာထုကရေတပ်စခန်းကိုတော့ရုရှားတို့ကဆက်ပြီးတော့ရှိနေအောင်မှာဖြစ်ပါတယ်။အခုစီးရီးယားနိုင်ငံခီးစင်ကရုရှားသမ္မတရဲ့ပထမဆုံးခီးစင်ဖြစ်ပြီးအီဂျစ်နိုင်ငံကိုင်ရိုမြို့ဆွေးနွေးပွဲကိုအသွားမှာဝင်ရောက်တာလည်းဖြစ်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စန်ဂျလိစ်မြို့အနောက်မြောက်ဘက်မှာလောင်နေတဲ့တော်မီတွေကိုမိသက်တောင်ဝန်ရှိသူတွေစ조사ပြီးတော့ငြိမ်းသက်နေကြပါတယ်။အခုလောင်နေတဲ့မိဟာကယ်လီဖိုးနီးယားပြည်နယ်ရဲ့တမိုင်းမှာအကြီးမားဆုံးနဲ့ပျက်စီးဆုံးရှုံးမှုအများဆုံးတော်မီတွေဖြစ်ပါတယ်။ Santa Barbara ခရိုင်အတွင်းပြည်ခဲ့တဲ့တပတ်ကျော်ကလေးကစတင်လောင်ကျွမ်းခဲ့တဲ့သောမတ်ဖိုင်ယာလို့ခေါ်တဲ့ဒီတော်မီဟာ930 km လောင်ကျွမ်းခဲ့ပြီးတော့ဒီတော်မီကြောင့်အဆောက်အအုံ800ကျော်လဲပျက်စီးသွားခဲ့ပါတယ်။အဲ့မှာလောင်နေတဲ့တော်မီတွေကိုမိသက်သမားတချို့ကကောင်းငင်ဘော်ကနေရေနဲ့ပတ်ဖြန်းပြီးတော့ငြိမ့်သက်နေကြတာမှာထိရောက်မှုတစ်စုံတရာရှိပေမဲ့လည်းမိလောင်တာရဲ့ဆေးရခိုင်နှုံးလောက်ကိုပဲထိမ့်ချုံနိုင်သေးပြီးတော့ဒီတော်မီဟာအန်ရရှိနေစေဖြစ်သလိုလေပြင်းတိုက်ခတ်မှုကြောင့်တခြားနေရာတွေစီကိုအလင်းမြန်ကူးစက်နိုင်တဲ့အနေအထားမှာရှိတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ဒီတော်မီကြီးကိုမိသက်တပ်ဖွဲ့ဝင်9,900ကငြိမ့်သက်နေတာဖြစ်ပြီးတော့တော်မီကြောင့်လူပေါင်း3,000ကျော်နေကနေဘေးလွတ်ရာတွေစီကိုပြောင်းရွှေ့ခဲ့ကြပါတယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 588ကနဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာအမျိုးသမီးတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကအထမပြုချစ်မှုတွေဟာဆိုရင်ကြဲကြဲပြန့်ပြန့်နဲ့ပုံစံတကျဖြစ်ခဲ့တယ်လို့ AP သတင်းအေဂျင်စီကဖော်ပြပါတယ်။မြန်မာနိုင်ငံတွင်းကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့အသက်73နှစ်ကနေ35နှစ်ကြားအမျိုးသမီးတွေနဲ့မိန်းကလေးငယ်29ဦးကိုတွေ့ဆုံမေးမြန်းမှုမှာဆိုရင်ဖြေကြားချက်တွေကမယုံကြည်နိုင်စရာကောင်းလောက်အောင်တူညီနေတယ်လို့ AP သတင်းကဖော်ပြပါဗျ။အမျိုးသမီးတိုင်းကသူတို့ကိုအမျိုးသားတွေအုပ်စုဖွဲ့အထမပြုကျင်တာလို့ပြောဆိုကြတာပါ။အမျိုးသမီးတဦးကလွဲလို့ချက်တဲ့အမျိုးသမီးတွေကသူတို့ကိုအထမပြုကျင်သူတွေကစစ်တပ်ပုံစံဝတ်စုံတွေဝတ်ထားတယ်လို့ပြောပါတယ်။ဒီထဲကအမျိုးသမီးတဦးကပဲသူမကိုအထမပြုကျင်သူတွေကတော့အရက်ဝတ်တွေနဲ့ဖြစ်ပြီးဒီအမျိုးသားတွေကလည်းအနီးကစစ်တပ်စခန်းကဖြစ်တယ်ဆိုတာကိုအင်းကြီးချင်းတွေကသိရှိနေတယ်လို့ပြောပါတယ်။အရမပြုချင်သူတွေရဲ့ယူနီဖောင်းတွေမှာကျဲဒါမှမဟုတ်လဲမြားပုံစံတစ်ခုကိုပါတယ်လို့လည်းအမျိုးသမီးအများအပြားကပြောပါတယ်။အဲ့ဒီဒေတာကမြန်မာစစ်တပ်ရဲ့တပ်ဖွဲ့ခွဲတွေဖြစ်တယ်လို့လည်း AP သတင်းအေဂျင်စီကပြောပါတယ်။2016ခုနှစ်အောက်တိုဘာလနဲ့စက်တင်ဘာလလယ်ပိုင်းအတွင်းရခိုင်ပြည်နယ်တွင်းကကျေးရွာအများအပြားမှာအမျိုးသမီးတွေအထမပြုချင်ခရမှုဖြစ်ပွားခဲ့တာလို့ AP သတင်းကရေးတာပါ။အထမပြုချင်ခရမှုပမာဏအပေါ်ဆရာဝန်တွေနဲ့အကူအညီပေးရေးလုပ်သားတွေတုံ့လုံ၆ချားစရာဖြစ်ပေမဲ့လို့လည်းထုတ်ဖော်ပြောဆိုတဲ့အမျိုးသမီးအရေးအတွက်နှဲပါလှတဲ့အပေါ်မှာတော့တန်တရားရှိနေကြတယ်လို့လည်း AP ကရေးပါတယ်။နေစည်းမချဆရာဝန်များအဖွဲ့အစုကတော့ပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းလိန်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုကနေကုသပေးခဲ့ရသူ133ဦးရှိပြီးဒီထဲက3ပုံတစ်ပုံကအသက်18နှစ်အောက်ဖြစ်တဲ့အကြောင်းအငယ်ဆုံးကအသက်9နှစ်ဖြစ်ကြောင်းပြောပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကတော့မှတ်ချက်ပေးဖို့အကြင်ငင်ပန်ကြားခဲ့ပေမဲ့ညှင်းဆိုခဲ့တယ်လို့လည်း AP ကဖော်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုအယ်လဘာမားပြည်နယ်မှာလစ်လပ်နေတဲ့အထက်လွှတ်တော်အမတ်နေရာကိုရယူနိုင်ရေးအထူးရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့သူတွေအနေနဲ့ပြည်နယ်ကိုယ်စားလှယ်အဖြစ်သူတို့ကိုရွေးတာသာလျှင်အကောင်းဆုံးဖြစ်တယ်ဆိုပြီးမဲဆန္ဒရှင်တွေကိုတင်းသွင်းစည်းရုံးဖို့ဒီကနေ့တင်းလာနေမှာနောက်ဆုံးအခွင့်အရေးအဖြစ်နဲ့မဲဆွယ်စည်းရုံးနေကြပါတယ်ကျွန်တော်တို့ကဘသူတွေဖြစ်တယ်ဘာအတွက်ယက်တီတယ်ဆိုတာကိုဒီရွေးကောက်ပွဲကကဘာကိုပြသမှာဖြစ်တယ်လို့ဒီမိုကရက်ကိုယ်စားလှယ်ဒေါ့ဂျုံးစ်ကတော့မနေ့တနင်္ဂနွေနေ့နောက်ပိုင်းမှာလူလူစည်းဝေးပွဲအတွင်းထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်သမ္မတဒေါ်နယ်ထရမ့်ရဲ့ထောက်ခံမှုကိုရထားတဲ့ Republican ကိုယ်စားလှယ်ရိုင်းမိုကတော့အယ်ဘာမားမဲဆန္ဒရှင်တွေကိုအလိုလျောက်ဖုံးခေါ်ဆိုမှုစနစ်နဲ့ကြိုတင်အတန်းသွင်းထားတဲ့သတင်းစကားကိုပေးပို့ပြီးတော့မဲဆွယ်ခဲ့ပါတယ်။ဒီမိုကရက်ကိုယ်စားလှယ်ဂျုံးစာအနိုင်ရသွားမယ်ဆိုရင်သူဟာအထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမန်နဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီတို့ရဲ့ကြိုးဆွဲရကားမဲ့သူဖြစ်လာမှာလို့သမ္မတထရမ့်ကပြောပါတယ်။ Republican ကိုယ်စားလှယ်မိုးအနိုင်ရမယ်ဆိုတော့သမ္မတထရမ့်ရဲ့အစည်းအဝေးတွေကိုထောက်ခံမဲ့သူဖြစ်လာမယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ။
ပြင်သစ်နိုင်ငံထုတ်လာတလီနှုတ်ထွက်ပစ္စည်းထုတ်လို့ရလုပ်ငန်းကြီးကထုတ်တဲ့ကလေးအစားအစာနဲ့မိခင်တို့အစားထိုးနှုတ်ထုတ်ကုန်အများအပြားမှာအစာအဆိပ်သင့်စေတဲ့ဘက်တီးရီးယားပိုတွေ့ရှိပြီးနောက်မှာတော့နိုင်ငံတကာမှာကြဲကြဲပြန့်ပြန့်ပြန်လည်သိမ်းယူဖို့ပြင်သစ်အစိုးရကညွှန်ကြားထားပါတယ်။ပြင်သစ်နိုင်ငံခရွန်းကလာတလီစက်ရုံမှာဖေဖော်ဝါရီလ15ရက်2019ခုနှစ်နောက်ပိုင်းတို့မွေးခင်စာကလေးငယ်အဟာရထုတ်ကုန်အများအပြားကိုတင်ပို့မှုနဲ့ဈေးကွက်တွင်ဖြန့်ချိမှုကိုရပ်ဆိုင်းဖို့ပြင်သစ်စီးပွားရေးဝန်ကြီးဌာနကညွှန်ကြားတာဖြစ်ပါတယ်။နာမကျန်းဖြစ်မှုပထမဆုံးအစီရင်ခံချက်တွေရပြီးတဲ့နောက်လာတလီဘက်ကညဉ့်ဉန်းမှုအန်တီနဲ့ပတ်သက်ပြီးကင်တွယ်ခဲ့တာမရှိဘူးလို့လည်းပြင်သစ်စားသုံးသူကာကွယ်ရေးအေဂျင်စီကကြေညာချက်မှာပြောဆိုထားပါတယ်။အာဖရိကအာရှဥရောပနဲ့လက်တင်အမေရိကဈေးကွက်တွေကိုတင်ပို့ထားတဲ့ထုတ်ကုန်တွေလည်းပြန်လည်သိမ်းယူတဲ့အထက်မှာပါပါတယ်။ဒီဇင်ဘာလအစောပိုင်းကာလအတွင်းပြင်သစ်နိုင်ငံမှာအသက်6လအောက်မွေးကင်းစကလေးငယ်တွေမှာအစာအဆိပ်သင့်ဘက်တီးရီးယားကူးစက်ခံရမှု20ကျော်တွေ့ရှိပြီးတဲ့နောက်အခုလိုထုတ်ကုန်တွေကိုပြန်သိမ်းတာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်း5ဦးအသစ်ထပ်တွေ့ပါတယ်။ကမ္ဘာအကြီးဆုံးနှုတ်ထွက်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့လာတာလီကကလေးငယ်တွေအတွက်နှုတ်ထုတ်ကုန်တွေကိုကုန်တစိ့မျိုးစုံနဲ့ကမ္ဘာတဝန်းဖြန့်ချီတာပါဒီထုတ်ကုန်တွေထဲမှာတော့ Millimel, Picos နဲ့ Silly အမှတ်တစိ့တွေလည်းပါဝင်ပါတယ်ရှင
်ဆီးရီးယားနိုင်ငံမြို့တော် Damascus မြို့ရဲ့အပြင်ဘက်ကတဘုံတွေထိန်းချုပ်ထားတဲ့စင်ကြယ်ဘုံဒေသတွေမှာပိတ်မိနေပြီးတော့နာမကျန်းဖြစ်နေတဲ့ကလေးငယ်138ယောက်ကိုအရေးပေါ်ကယ်ဆယ်ဖို့ကုလသမဂ္ဂကလေးငယ်များရန်ပုံအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကပြောကြားလိုက်ပါတယ်2017ဆီးရီးယားပြည်တွင်းစစ်တင်ချိန်ကစပြီးဒါအဆိုးအဝါဆုံးကျန်းမာရေးအခြေအနေတွေကတခုဖြစ်တယ်လို့ပြီးခဲ့တဲ့နိုဝင်ဘာအကုန်ကအရှိကူတာခရိုင်အတွင်းကိုနိုင်ငံကအကူအညီပေးရင်နန်းတွေရှာရှာပါပါဝင်ခွင့်ရခဲ့ချိန်တုန်းကအကူအညီပေးဝန်ထမ်းတွေမြင်တွေ့ခဲ့တာဖြစ်တယ်လို့ UNICEF ကတနင်္ဂနွေနေ့မှာထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။အင်ဂျီ၄သိန်းလောက်ရှိတဲ့အရှိကူတာခရိုင်စင်ဂျေဘုံဒေသဟာ2013ခုနှစ်ကစတင်ပြီးတော့စားနပ်ရိက္ခာနဲ့ဆေးဝါးတွေဖျက်တောက်ခံထားရတာဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်အဲ့ဒီဒေသမှာရှိတဲ့ဆေးရုံတွေနဲ့နေအိမ်တွေထိခိုက်ပျက်စီးခဲ့ပြီးအာဟာရပြတ်တောက်မှုတွေနဲ့ရောဂါပြန့်နှံ့တာတွေလည်းဖြစ်ပွားခဲ့ပါတယ်။ဆေးဝါးကုသမှုတွေမရှိတာကြောင့်ကလေး9ယောက်သေဆုံးသွားတယ်လို့ UNICEF အဖွဲ့ကပြောပါတယ်ခင်ဗျာ။
တနင်္လာနေ့ညဖက်နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုမတင်ကြီးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်မြန်မာနိုင်ငံရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေနဲ့လူ့ကျိုးရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုဆောင်ရွက်ချက်တွေဟာဒေသရင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားရာရောက်နေတယ်လို့ဗြိတိန်လွှတ်တော်ကဒီကနေ့ပြောဆိုလိုက်ပြီးဗြိတိန်အစိုးရအနေနဲ့မြန်မာနိုင်ငံအပေါ်လိုအပ်ရင်ဖိအားတိုးမြင့်ပေးသွားဖို့လည်းတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်အရေးကြောင့်မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဖိအားတွေတိုးလာနေပေမဲ့မြန်မာအစိုးရအနေနဲ့ကတော့ဒီဖိအားတွေကိုရှောင်လွှဲနိုင်တဲ့အနေအထားမှာဆက်ရှိနေတော့မယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်။အပြည့်အစုံကတော့မခင်ဖြူတွေကတင်ပြပေးပါလိမ့်မယ်။
ရခိုင်ပြည်နယ်တွင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲလူကျိုးရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေဟာအဲ့ဒီဒေသမှာရှိနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားရာရောက်ပြီးတော့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုပုံစံအထိလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ဗြိတိန်လွှတ်တော်နိုင်ငံသားရေးရာကော်မတီကပြောဆိုလိုက်ပါတယ်ဗြိတိန်ဆိုရအနေနဲ့ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့တရားဝင်ဘယ်လိုသတ်မှတ်သုံးလို့မလဲဆိုတာကိုအခက်ပြက်ဆန်းစစ်တာတွေအများဆုံးလှုပ်ဆောင်ပြီးလိုအပ်ရင်မြန်မာနိုင်ငံပေါ်မှာဖိအားတွန်းမြေပေးတာတွေလှုပ်သွားဖို့လည်းတိုက်တွန်းချပါရစေ။နိုင်ငံရေးလေလာသုံးသပ်သူဦးအောင်သူညင်းကတော့ရခိုင်ပြည်နယ်အရေးကြောင့်နိုင်ငံတကာမှာအခုလိုဖိအားတွေတိုးလာနေပေမဲ့မြန်မာဆိုရအနေနဲ့ကတော့ဒီဖိအားတွေကိုရှောင်လွှဲနိုင်တဲ့အနေအထားမှာရှိနေပုံရတယ်လို့သုံးသပ်ပါရစေ
။ကျွန်တော်မြင်လာကတော့နိုင်ငံတကာဘက်ကအခုစဉ်းစားတဲ့တွေးခေါ်တယ်ပေါ့နော်ဒီပုံစံတွေအရဟိုဖိအားတွေပူလာနိုင်တဲ့အနေအထားကျွန်တော်မြင်ပါတယ်ဆိုတော့ဒါမှမဟုတ်လည်းဆိုကျွန်တော်တို့ဘက်ကစဉ်းစားချက်ကကြတော့ကျွန်တော်တို့အထူးသဖြင့်တော့မြန်မာအစိုးရဘက်ကပေါ့နော်ဆိုတော့တချို့ကိစ္စတွေကသူတို့ရှောင်လွှဲလို့ရအောင်လို့ထင်တယ်နောက်တစ်ခွက်ကျတော့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့အထူးသဖြင့်တော့အိမ်နီးချင်းတရုတ်နိုင်ငံပေါ့ဆိုတော့သူတို့ကလည်းပူပြီးတော့ကျွန်တော်တို့နဲ့ပူနီးကပ်လာတဲ့အနေအထားရှိတော့ဒီလောက်ကြီးလဲနိုင်ငံတကာဖိအားကမသိရောက်နိုင်ဘူးဆိုတဲ့အနေအထားမျိုးစဉ်းစားဖို့လည်းရပါတယ်
ပြည်ခဲ့တဲ့ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ပြဲလည်ဖြစ်ပွားတဲ့အကြမ်းဖက်မှုတွေနဲ့နောက်ဆက်တွဲလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအထွတ်မှာရိုဟင်ဂျာမွတ်စလင်6သိန်းကျော်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရပြီးဒီလိုဖြစ်အောင်မြန်မာလုံခြုံရေးတပ်ဖွဲ့တွေကစနစ်တကျအကွက်ချစီစဉ်ခဲ့တာဖြစ်တယ်လို့အနောက်နိုင်ငံအစိုးရတွေနဲ့နိုင်ငံတကာလူ့ကွင်ရေးအဖွဲ့တွေကပြစ်တင်ဝေဖန်နေကြတာပါအခုဗြိတိန်လွှတ်တော်နိုင်ငံသားရေးရာကော်မတီအစည်းအဝေးမှာလည်းအလားတူသုံးသပ်ထားတာဖြစ်ပါတယ် ရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းနဲ့မြန်မာနိုင်ငံအကြားမှာယူဆပုံချင်းတိတိတသားကွဲပြားနေပြီးတော့နှစ်ဖက်နားလည်မှုရဖို့အတော်ညှိနှိုင်းရလိမ့်အောင်မယ်လို့ဦးအောင်သူညင်းကပြောပါတယ
်။အခုကနိုင်ငံတကာဘက်မှာတော့ဒီရခိုင်မြပြည်နယ်မြောက်ပိုင်းပြဿနာပေါ့နော်မအေးသေးဘူးပေါ့။ဒါပေမဲ့မြန်မာပြည်ထဲမှာကျတော့ကျွန်တော်တို့ကဒီကြေတနာနဲ့ပတ်သက်လို့ရှုမြင်ပေါ်ကနည်းနည်းတစ်မျိုးဖြစ်တယ်လို့ထင်တယ်။အခုကျွန်တော်တို့သိရသလောက်ဆိုရင်မြန်မာပြည်ဘက်မှာသူတို့ကအခုလက်ရှိအစိုးရကလုံနေတာလည်းရှိသေးကော်မရှင်တွေဖွဲ့ထားတာရှိသေးအကြံပေးဖွဲ့တွေလည်းထပ်ဖွဲ့တာတွေရှိပါတယ်နောက်တစ်ခုကကျတော့ဖြစ်နေတဲ့ပုံစံကအကူအညီဆိုလို့ရှိရင်ကျွန်တော်တို့အစိုးရကိုပေးပြီးလို့ရှိရင်ကျွန်တော်တို့မြန်မာချက်ချင်းပြည်ဖွဲ့ရတစ်ဆင့်ပြန်ဖြန့်ပြူးရပါတော့ဆိုတော့ဒီလိုဖြစ်တဲ့ခါကျတော့နိုင်ငံတကာအဖွဲ့အစည်းတော်တော်များများကဟိုလက်မခံနိုင်တဲ့အနေအထားမျိုးလည်းရှိတယ်နောက်တစ်ခုကကျတော့ကျွန်တော်အခုလက်ရှိအခြေအနေပေါင်းစုံသုံးသပ်ချက်အရဒုက္ခသည်တွေကလည်းချက်ချင်းပြန်လာနိုင်တဲ့အနေအထားမရှိဘူးပေါ့နော်အဲ့လိုအနေထားမှာတော့ကျွန်တော်ထင်တယ်နှစ်ဖက်ကနားလည်မှုတော်တော်ဝေးတယ်လို့ထင်ပါတယ
်ဒီကနေ့ထုတ်ပြန်တဲ့ကော်မတီရဲ့အစီအစဉ်စာထဲမှာရခိုင်ပြည်နယ်တွင်းကအခြေအနေတွေကိုသုံးသပ်ဖော်ပြထားပြီးတော့ဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုတွေအတွက်မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မှအပြည့်ဝတာဝန်ရှိတယ်လို့ဖော်ပြထားတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အနေနဲ့လည်းအခုပြဿနာမှာကဘာကမျောလင့်တယ်လို့ဦးဆောင်မှုမျိုးမပေးနိုင်ခဲ့ဘူးလို့ဝေဖန်ထားပါတယ်ရခိုင်ပြည်နယ်တွင်းကနေရိုဟင်ဂျာမွတ်စလင်ဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံတဲ့အလုံးရင်ထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့တဲ့အခြေအနေတွေကိုမှန်မှန်ကန်ကန်လေ့လာသုံးသပ်နိုင်ဖို့အတွက်ဗြိတိန်အစိုးရအနေနဲ့ကျွမ်းကျင်ပညာရှင်အဖွဲ့ဖွဲ့စည်းပြီးတပ်တွေထောက်ထားတွေရှာဖွေသွားဖို့နဲ့ဒီဖြစ်ရပ်တွေဟာလူမျိုးတုံးတက်ဖြတ်ရာရောက်သလားလူသားတို့တစ်ခုလုံးပေါ်မှာကျူးလွန်တဲ့ရာဇဝတ်ပြစ်မှုကျူးလွန်ရာရောက်သလားဆိုတာတွေကိုလေ့လာသုံးသပ်ပြီးတော့လူဝဲရင်ပြစ်မှုဆိုင်ရာနိုင်ငံတကာခုံရုံးကိုတိုက်တန်းတာတွေအထိလှုပ်သွားဖို့လဲဗြိတိန်လွှတ်တော်အမတ်တွေကအစိုးရကိုတိုက်တွန်းထားပါရဲ့ရှင်
မကင်ပြူရီတင်ပြတော့တာပါခုရခိုင်တရင်နောက်တစ်ပုတ်ကိုပဲတစ်ဆက်တည်းတင်ပြချင်ပါတယ်ရခိုင်ဒေသကအဖြစ်ပြက်ပေါ်နိုင်ငံတကာကပြောဆိုဝေဖန်နေကြချိန်မှာမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကအကြမ်းဖက်မှုတွေဖြစ်နေတဲ့မောင်းနှောဒေသမှာလူ့အခွင့်အရေးချိုးဖောက်မှုရှိမရှိစုံစမ်းဖို့ဒုတိယအကြိမ်မြောက်တွားရောက်နေပါတယ်ပထမအကြိမ်တွားရောက်တုန်းကပေးခဲ့တဲ့အကြံပြုချက်တွေအတိုင်းအကောင့်ထဲပေါ်ခြင်းရှိမရှိစစ်ဆေးမှဖြစ်တဲ့အပြင်တိချာလွတ်လပ်စွာစုံစမ်းစစ်ဆေးမှုတွေလုပ်မယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကမေခါကပေးပို့ထားပါတယ်
မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အခုခီးစဉ်ဟာတီးခြားလွတ်လပ်တဲ့ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုဖြစ်တယ်လို့ဒီခီးစဉ်ကိုဥဆောင်တဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးယူလွင်အောင်ကပြောဆိုလိုက်ပါတယ်။တနင်္လာနေ့ကစတင်ခဲ့တဲ့ဒီခီးစဉ်ဟာ၅ရက်နီးပါးကြာမြင့်မှဖြစ်ပြီးလေလာတွေ့ရှိချက်တွေကိုပထမအကြိမ်တုန်းကအတိုင်းတနိုင်ငံလုံးကိုချပြသွားမယ်လို့သူကပြောပါတယ်ဒီကနေ့မှာတော့စစ်တွေအကျဉ်းထောင်ကိုရောက်ခဲ့ပြီးအကျဉ်းထောင်ထဲမှာအကျဉ်းသားအချို့နဲ့တီးကြစီတွေ့ဆုံကစစ်ဆေးခဲ့တယ်လို့သူကအခုလိုပြောပြသွားတာပါ
။ကိုယ်နိုင်တော့ကဝင်းကျုံနဲ့တွေ့တယ်လေ။ဝင်းကျုံနဲ့တွေ့ပြီးတော့ဒီနေရာအခြေအနေလေးသူ့ကိုလည်းမေးတာပေါ့နော်။သူနဲ့တွေ့ပြီးတာနဲ့ကိုယ်နိုင်ကိုယ်တော့ကတာပြီးတော့စစ်တွေထောင်ဆက်လိုက်တာ။စင်မီနေ့လေတမင်းစားတဲ့အချိန်မှာခဏအပြင်ဘက်ကရဲစခန်းအချုပ်ခန်းလို့တရားရုံးအချုပ်ခန်းတော့လေးလိုက်ကြည့်တာပေါ့။သူ့အခက်ခဲတွေကိုမေးတယ်၊တူးချင်းတွေ့ချင်းတဲ့လူတွေကိုတတ်တတ်ခေါ်တွေ့ပြီးမေးတယ်။အဲဒီနေ့ကုန်သွားတာပေါ့နော်။ပထမလူအုပ်တွေကြီးတွေ့ပြီးစကားပြောတယ်လေ။ကြားထဲမှာမပြောချင်တဲ့ကိစ္စအကျဉ်းတောင်ဝန်ထမ်းတွေမရှိတဲ့နေရာမှာပြောချင်ပြောမယ်ဆိုရင်နှစ်ယောက်ထဲတွေ့ပြီးပြောလို့ရတယ်။တွေ့ချင်တယ်လို့ရှိရင်လက်ထောက်မှာဆိုတဲ့အခါကျတော့မှသူတို့ကလက်ထောက်ညားတာလေ။သူတို့ဆန္ဒနဲ့သူတို့ထောင်တာအင်္ဂလိပ်ကယူရတာမဟုတ်ဘူးပေါ့နော်။ထောင်နဲ့ပတ်သက်လို့တော့သူတို့မကျေနပ်တာတို့လူငယ်ချို့ပေါ်တော့မတင်ပြကြဘူး။အဲသူတို့မိသားစုနဲ့ဒီဝေးနေတဲ့ပြကြောင်းကလူကျတန်တွေထောင်ပြောင်းနေလေ။အဲတချို့ကြတော့လေဒီလူသားမှုမှာသူမတတ်ဖဲနဲ့တပြင်းလူကဟောဗျာအမှုဆင်ခံလို့ထောင်ကြပါတယ်လို့ပြောတဲ့လူကလည်းရှိတာပေါ့နော်။အဲအဲ့လိုပြဿနာမျိုးတွေဒါမျိုးလေးတွေပြောကြတာများပါတယ်
။ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်းလူ့ခွင့်ရေးကော်မရှင်ကမောင်းတော်ဒေတာကိုတွားရောက်ကနိုင်ငံတကာကဆွဆွဲတယ်လို့လူ့ခွင့်ရေးချိုးဖောက်မှုရှိမရှိကိုစုံစမ်းစစ်ဆေးခဲ့ပူပါတယ်။အဲဒီကနေတွေ့ရှိချက်တွေကိုပြီးခဲ့တဲ့အောက်တိုဘာ3ရက်နေ့ကတော့တရားဝင်ထုတ်ပြန်ကြေညာခဲ့ပါတယ်။ဒီလိုလူ့ခွင့်ရေးကော်မရှင်ရဲ့လေလာစမ်းစစ်ချက်တွေကနိုင်ငံတကာကပြောဆိုဝေဖန်မှုတွေနဲ့ဆွဆွဲမှုတွေကိုခြေဖျက်နိုင်ခြင်းမရှိခဲ့ပါဘူး။လက်ရှိမှာတော့လူ့ခွင့်ရေးကော်မရှင်အဖွဲ့အနေနဲ့တိုင်းနဲ့ပြည်နယ်အသီးသီးမှာလူ့ခွင့်ရေးချိုးပေါက်ခံရမှုတွေကိုထိရောက်စွာဖြေရှင်းနိုင်မှုအားနည်းနေတာကြောင့်လူ့ခွင့်ရေးကော်မရှင်အပေါ်ယုံကြည်မှုအားနည်းလျက်ရှိပြီးလက်ရှိရခိုင်အရေးမှာလည်းအရင်ကလည်းဖြေရှင်းပေးနိုင်ခဲ့ခြင်းမရှိသလိုအခုတစ်ချိန်မှာလည်းဖြေရှင်းနိုင်မှာမဟုတ်ဘူးလို့ထင်မြင်ယူဆမှုတွေရှိနေပါတယ်။နိုင်ငံတကာဘက်ကနေရခိုင်အရေးနဲ့ပတ်သက်လို့ဝေဖန်မှုဆွဆွဲမှုတွေအပေါ်လူ့ခွင့်ရေးကော်မရှင်ဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။နိုင်ငံတကာကဒီလိုပဲ ဆွဆွဲတယ်ပြောဆိုတယ်ဆိုတော့သူတို့လည်းလွတ်လပ်ခွင့်ရှိတာပဲလေဒါလည်းကျွန်တော်တို့ကဘာမှမပြောဆိုလိုပါဘူးเนาะသို့တော့ကျွန်တော်တို့ပြည်တွင်းမှာလုပ်နေတဲ့လူတွေကကိုယ့်အနေကို clear conscious ပေါ့ဗျာကိုယ့်လက်ပြကိုတတ်မှုလိုတာပေါ့เนาะကျွန်တော်တို့ကတော့ကိုယ်လုပ်နေတဲ့အလုပ်ကိုလက်ပြတန်တန်နဲ့လုပ်နေတာပေါ့เนาะချိန်တန်ရင်တော့ဘာခေါ်မလဲကိုယ့်စေတနာကိုပြန်ကျိုးပေးပါလိမ့်မယ်တရားကိုသိပြန်လာပါလိမ့်မယ်ဆိုတော့ပုံစံမျိုးနဲ့ပဲကျွန်တော်တို့ကတော့လုပ်တင်လုပ်ခဲ့တာကိုလုပ်နေတာပါပဲဗျာအဲ့တော့ဝေဖန်တာကြတော့လည်းကျွန်တော်တို့စိတ်မဆိုးပါဘူးဝေဖန်လို့ရပါတယ်ကျွန်တော်တို့ခံပါတယ်ကျွန်တော်တို့ကဘူတတ်မတော်ပဲလဲကျွန်တော်မလိုက်ပါဘူးအစိုးရပဲလဲမလိုက်ပါဘူးအဓိကတော့ဟိုပြည်သူလူထုအားလုံးပေါ့နော်ဟိုလူအဖွဲ့ရေးဆိုတော့လူနဲ့အပတ်သက်တဲ့လူမှန်တယ်များအတွက်ကိုကျွန်တော်တို့ကဟိုကြည့်ပေးရမှာပါခင်ဗျာ
ဥယျလွင်အောင်ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်လူခွင့်ရေးကော်မရှင်ဟာမနက်ဖြန်မှာတော့မောင်နှောဒေတာပဝင်းကျင်မှာလူခွင့်ရေးချုပ်ဖောက်မှုရှိမရှိကိုဆက်လက်စုံစမ်းစစ်ဆေးသွားမယ်လို့ပြောဆိုထားပါတယ်ရှင်
။မိခါပါရှင်ခုတော့ရက်ကျေးအုပ်ချုပ်ရေးမှူးရွေးကောက်ပွဲသတင်းဖက်ဆက်ပါမယ်။မြန်မာတိုင်းငလုံးတိုင်းတာနဲ့ပြည်내နဲ့တိုင်းဒေတာကြီးအသီးသီးမှာရက်ွက်ကျေးရွာအုပ်ချုပ်ရေးမှူးအစ်တွေတပြိုင်တည်းရွေးချယ်နေပြီဖြစ်ပါတယ်။ပြည်သူတွေအနေနဲ့မိမိတို့ရက်ွက်အုပ်ချုပ်ရေးအတွက်အရေးကြီးတဲ့ရွေးချယ်မှုတွေမှာပူးပေါင်းပါဝင်ကြဖို့နဲ့ကိုယ်တိုင်လည်းပါဝင်ရွေးချယ်ကြဖို့ဦးဆောင်လှူရှာနေသူတွေကတိုက်တွန်းပါတယ်။လက်တော်ရွေးချယ်မှုတွေမှာဘလို့စိန်ခေါ်မှုတွေအားနည်းချက်အားသာချက်တွေနဲ့ရင်ဆိုင်နေရပါတယ်။မဆုမုံကဆက်ပြောပြထားပါတယ်ရှင်။
အရသာဆိုရလက်ထက်ပထမဆုံးအကြိမ်ဖြစ်ဒီဇင်မာလာဇန်ကနေစလို့မြန်မာနိုင်ငံတဝန်းရက်ွက်ကျေးရွာမြို့နယ်အသီးသီးမှာရက်ွက်နဲ့ကျေးရွာအုပ်ချုပ်ရေးမှုအသစ်တွေပြန်လည်ရွေးချယ်နေကြတာဖြစ်ပါတယ်။ရက်ွက်ကျေးရွာနေဒေသခံပြည်သူတွေရဲ့ဆန္ဒနဲ့အညီဒီမိုကရေစီနီးကျတရားမျှတမှုရှိတဲ့ရက်ွက်ကျေးရွာအုပ်ချုပ်ရေးမှုရွေးချယ်ပွဲဖြစ်မြောက်ရေးကိုလည်းသက်ဆိုင်ရာပြည်내နဲ့တိုင်းအသီးသီးကလွှတ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေပါဝင်တက်ကြွလှုပ်ရှားသူတွေဘက်ကပူးပေါင်းပါဝင်ဆောင်ရွက်နေကြတာလည်းဖြစ်ပါတယ်။အခုလက်ရှိရန်ကုန်တိုင်းတွင်းကရက်ွက်မျိုးနယ်တွေမှာအုပ်ချုပ်ရေးမှုတွေရွေးချယ်နေတာနဲ့ပတ်သက်လို့ရက်ကြီးရွေးချယ်မှုတွေမှာဥဆောင်ပါဝင်သူရန်ကုန်တိုင်းလွှတ်တော်ကမင်္ဂလာတောင်ညွတ်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးရန်အောင်ကအခုလိုရှင်းပြပါတယ်
။ဇန်နဝါရီ17ရက်နေ့ဒီရက်ွက်အုပ်ချုပ်မှုတွေအပြီးရွေးချယ်ပြီးဖို့အတွက်ကျွန်တော်တို့ညွှန်ကြားထားပါတယ်ဗျာ။မှမအချိန်နဲ့ပိုရရင်တော့ပိုကောင်းတော့ပါဗျာ။ဒါပေမဲ့ထူးခြားမှုကဘာပါလဲဆိုကျွန်တော်မျိုးနယ်မှာအရင်လှုပ်ခဲ့တဲ့လူတွေတော်များအပြန်ပါတယ်ဗျာ။ဒါလားသူတို့ပြန်ပြီးလူတွေကပြန်လဲရွေးချယ်တာကြီးပါတယ်ဗျာ။တချို့နေရာတွေမှာအပီအပီကနေနေပြီးတော့လေးချိုးသုံးချိုးလောက်ကအရင်လူပေါင်းတွေပြန်ပါတယ်လို့ကျွန်တော်သိထားပါတ
ယ်ဗျာ။ရန်ကုန်တိုင်းဘက်မှာတော့လာမယ့် January လလည်းနောက်ဆုံးထားပြီးရက်ွက်အုပ်ချုပ်ရေးမှုတွေရွေးချယ်နေကြတာဖြစ်ပါတယ်။ရွေးချယ်မှုတွေမှာတချို့ပြည်နယ်နဲ့တိုင်းနယ်မှာပြဿနာနည်းနည်းရှိခဲ့ပေမဲ့ဆူဆူဝါဝါအငင်းပွားစရာတွေတော့မကြုံရသေးဘူးလို့ဦးရန်အောင်ကပြောပါတယ်
။ဒီဘူအပြင်ကျွန်တော်အဆင်ပြေတယ်ဗျာ။ဒီလားအဆင်ပြေတယ်ဒါပေမဲ့လူထုရဲ့စိတ်ဝင်စားမှုကတော့အရင်ရုပ်ပွဲကြီးတော့မပြင်းထန်ဘူးပေါ့ဗျာ
။ဟုတ်ကဲ့။
ဒါပေမဲ့တဲ့ရုပ်ပြစင်းတဲ့ဒီဖြစ်တဲ့နေသားတော့မရှိပါဘူး။အမလူဆိုပါစို့လူတရားလာပြီးတော့ရွေးချယ်ရမယ့်နေရာမှာမတဲ့ဒီဆိုပါလို့တဲ့ဒီမှာအဲခုနှစ်ရောက်ရှိရောလောက်ကရွေးချယ်လိုက်တာမျိုးတွေဒါမျိုးတွေတော့ရှိပါတယ်ကျွန်တော်တို့ဒီအနေနဲ့ကလည်းလူနဲ့တိတိတဲ့ကံမှာဒါကအလုံးမဲ့ရေးကြည့်တဲ့အကြောင်းဒါအခွင့်အရေးတစ်ခုအနေနဲ့အခုရောက်တော့ကအနာဂတ်ကိုပုံဖော်မဲ့အုပ်ချုပ်မှုတွေကိုရွေးချယ်ပြီးတော့တိတိတဲ့ကြောင်းမလို့စိတ်ပါဝင်စားစွာနဲ့ပါဝင်ရောက်ဖို့အကြောင်းကျွန်တော်ပြောပါတယ
်ဒီလိုမျိုးပြည်သူတွေတက်တွက်ကြကြပါဝင်လာနိုင်မှုဆိုတာကလည်းတာဝန်ရှိတဲ့သူတွေဘက်ကသတင်းဖြန့်ဝေမှုပညာပေးမှုကလည်းအရေးကြီးလိုအပ်ပါတယ်ရက်ကျေးအုပ်ချုပ်ရေးအဆင့်ရွေးချယ်မှုတွေမှာတန့်ရှင်းမျှတမှုရှိရေးနောက်ဒေသခံပြည်သူတွေအနေနဲ့ဘလိုမျိုးရွေးချယ်နိုင်တယ်လဲနောက်ကိုယ်တိုင်လည်းဘလိုပါဝင်ရွေးချယ်ခွင့်ရှိတယ်လဲဆိုတဲ့ပညာပေးမှုတွေကိုရှင်းလင်းတိကျစွာသိရှိနိုင်အောင်လို့တော့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကလည်းစနစ်တကျလှုံ့ဆော်မှုလိုတဲ့အကြောင်းဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုံ့ဆော်ဆောင်ရွက်မှုကော်မတီရဲ့စည်းရုံးလှုံ့ဆော်ရေးမှုတူဦးဖြစ်တဲ့မတ်တင်စာရှင်လွဲ့ကြီးကလည်းအခုလိုပြောပါတယ
်အဓိကအားနည်းချက်ကတော့ရေကောက်ပွဲလှုပ်တော့မယ်ဆိုတော့ပတင်းဆက်လက်ပေးတာကိုတိတိပပပေးတာမျိုးအားနည်းတယ်ပေါ့တနိုင်ငံလုံးအဆက်လုံးမလားမလုံးမလားဆိုတော့တေချာရှင်းလင်းမှုမရှိဘဲနဲ့တိကျရေရတဲ့တဆန့်ချက်ဒီကြရရတဲ့ညွှန်ကြားချက်မရရှိဘူးအဲလို့ဆိုတဲ့အချိန်မှာလဲဒီပြည်သူတွေတိလိုက်ရတဲ့အချိန်မှာလဲအရန်ကိုနောက်ကျနေပြီပေါ့နော
်ပြည်သူတွေစိတ်ပါဝင်စားမှုရှိဖို့နဲ့ပါဝင်မှုအားကောင်းလာအောင်ဆောင်ရွက်နေကြပြီမဲ့လို့ပြည်သူတွေဘက်ကတက်တက်ကြွကြွပါဝင်မှုကတော့အားနည်းနေတော့မယ်လို့သူကပြောပါတယ
်ဒီဥပဒေအစ်စ်ပေါ်မှာနားလည်မှုရှိအောင်အသိပညာပေးတဲ့လုပ်ငန်းကလဲအချိန်အဖြစ်နေတဲ့အခါမှာအဲလုပ်တဲ့အဖွဲ့အစည်းကလည်းအားနည်းတယ်နောက်တစ်ခုကအာဒီရက်ကြီးအုပ်ချုပ်ရေးမှူးတွေရဲ့အာဒဏ်စိုးစိုးဝါခံရတဲ့ပြည်သူတွေကတော့ဒီပေါ်မှာသူတို့မတိမနဲ့နဲ့ပြန်လဲရေကောက်ဖို့အတွက်သူတို့စူးစမ်းတယ်ပေါ့ဒါပေမဲ့တိုင်းဒီနယ်တွေနောက်ဒီတတိပခါတွေဖြစ်တဲ့နေရာဒေသတွေနောက်လက်နက်ကိုင်တွေညားပြတဲ့နေရာဒေသတွေရွာတွေအဲ့ဒီနေရာတွေနဲ့ဒီလိုမြို့ပေါ်ရက်ွက်တွေမှာကျတော့ဒီကိစ္စအပေါ်မှာစိတ်ဝင်စားမရှိဘူးမဲပြီးဖို့လည်းစိတ်ဝင်စားအောင်
ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းထားတဲ့ရက်ကွက်ကျေးရွာအုပ်ချုပ်ရေးဥပဒေသင့်တဲ့အညီပြည်ထရေးဝန်ကြီးဌာနရဲ့လက်အောက်ခံစေမှုရာမှုကျေးရွာတာဝန်ခံနဲ့ရက်ကျေးအုပ်ချုပ်ရေးမှုရွေးကောက်ပုံအစဉ်စစ်နောက်ရွေးချယ်ခြင်းအစဉ်စစ်တွေမှာပြည်သူတွေသိရှိနားလည်လာအောင်ပညာပေးမှုကိုစနစ်တကျဆောင်ရွက်တင်တယ်လို့ပြည်သူဆန္ဒနဲ့အညီဆန္ဒမဲပေးရွေးချယ်မှုတွေမှာလည်းအရွေးမမကြဖို့လိုတယ်ဆိုတာကိုလှုပ်ရှားသူတွေဘက်ကအကြံပေးကြပါတယ်ရှင
်။မဆူမွန်တင်ပြသွားတာပါ။VOA မြန်မာပိုင်းကနေတင်လာတဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ Christmas နဲ့နှစ်သစ်ကူးကာလရောက်တိုင်းတရားသီးကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေနဲ့တင်ဆက်ပေးနေပါတယ်။ဒါကြောင့်ဒီကနေ့မှာတော့အာဇာနည်နဲ့မုံမိုးတီးဆိုထားတဲ့နင်းဝေတဲ့ဆောင်းဆိုတဲ့သချင်းကိုထုတ်လွှင့်ပေးလိုက်ပါတယ်။နားဆင်ပါရှင်။ဇာနီနဲ့မမိုးတို့တီးဆိုထားတဲ့နေဝဲတဲ့ဆောင်းဆိုတဲ့တဲ့ချင်းကိုတော်တာရှင်တို့နှိမ့်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင် VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအတန် TVB ကနေလည်းတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါရရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ည နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ17ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line တိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောအစီအစဉ်အပြင် blogger တွေပြောသမျှအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
အကြောင်းအရာအခြေပြုပြီးတော့ရွှေတွင်ညှင်းခုံတာမျိုးကိုပို့ပြီးတော့ဖြစ်စေချင်မိပါတယ်။ကျမတို့နိုင်ငံကကျမတို့နိုင်ငံပညာရှင်တွေနဲ့
Fulbright ပညာသင်ဆုနဲ့ American နိုင်ငံ Minnesota တက္ကသိုလ်မှာမဟာဘွဲ့တက်နေတဲ့မအိမ်တီတူကသူယုံကြည်ရကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ပြီးခဲ့တဲ့အပတ်စီးပွားရေးကဏ္ဍမှာ NLD အစိုးရလက်ထက်အတွင်းစီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတာစီးပွားရေးလုပ်ကိုင်စားသောက်လို့မကောင်းဘူးဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေတဲ့အကြောင်းနဲ့မူဝါဒတွေချမှတ်တဲ့နေရာမှာလဲနိုင်ငံတကာနဲ့ရှင်နိုင်အောင်ကိုယ့်ဘက်ကဘယ်ကဏ္ဍတွေကိုဦးစားပေးဆောင်ရွက်မယ်ဆိုတဲ့လက်တွေ့ကြတဲ့မူဝါဒတွေရှိဖို့လိုအပ်တဲ့အကြောင်းတွေကိုအပိုင်းသင့်တဲ့နှစ်အဖြစ်တင်ပြပေးခဲ့ပြီးဖြစ်ပါတယ်အခုသတင်းပတ်မှာတော့လက်ရှိချမှတ်အကောင့်ထဲပေါ်ဆောင်ရွက်နေတဲ့စီးပွားရေးမဟာဗျူဟာပြောင်းလဲပြစ်ဖို့လိုမလားဆိုတာကိုစာရေးဆရာဒေါက်တာတင်မောင်တန်းဆွေးနွေးထားတာကိုစီးပွားရေးကဏ္ဍရဲ့အပိုင်းသုံးအဖြစ်နဲ့ကိုစောဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ရှိအနယ်ဒီအစိုးရရဲ့စီးပွားရေးစီမံခန့်ခွဲမှုမကောင်းတဲ့အတွက်တိုင်းပြည်စီးပွားမတိုးတက်တာစီးပွားရေးအခြေအနေဟာရုပ်ရော်မသွားရင်တောင်အရင်အစိုးရလက်ထက်ကတည်းကပိုပြီးကောင်းလာတာမျိုးမရှိဘူးစသဖြင့်စီးပွားရေးလုပ်ငန်းရှင်တွေလက်သည့်ပညာရှင်တွေနဲ့ပြည်သူအများစုကပါယူဆနေကြတာဖြစ်ပါတယ်မကြတဲ့ခင်ကကောက်ယူခဲ့တဲ့ပြည်ရင်းကလူလူစစ်တမ်းတချို့မှလည်းအဲ့ဒီအတိုင်းဖော်ပြနေကြတာပါအနယ်ဒီအစိုးရတက်လာကြတဲ့ကကဏ္ဍစုံမှာပြုပြင်ပြောင်းလဲရေးတွေလှုပ်ဆောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဝန်ကြီးဌာနအလိုက်ရက်တရာစီမံကိန်းတွေချမှတ်အကောင့်ထဲပေါ်လာပေမဲ့လိုအပ်ချက်တွေလွဲချော်မှုတွေရှိနေတယ်ဆိုတာကိုပြသနေတာလားဒါမှမဟုတ်အဲ့ဒီလှုပ်ဆောင်မှုတွေရဲ့ရလဒ်ကိုတွေ့မြင်နိုင်ဖို့အချိန်ဆောင်နေသေးတာလားဆိုတာကိုသိနိုင်အောင်အစိုးရဘက်ကမူဝါဒချမှတ်သူတွေနဲ့နှိစက်မှုရှိတဲ့စာရေးဆရာဒေါက်တာတင်မောင်တန်းကိုမေးကြည့်ထားတာတွေကိုအပိုင်း၃ပိုင်းခွဲပြီးတော့တင်ပြပေးနေတာဖြစ်ပါတယ်အရင်အစိုးရလက်ထက်ကလှုပ်ဆောင်ခဲ့တာတွေနဲ့လက်ရှိအစိုးရရဲ့ဆောင်ရွက်မှုကွာခြားချက်ကိုဆရာတင်မောင်တန်းကအခုလိုနှိုင်းယှဉ်ပြပါတယ
်အရင်တော့ဆိုရင်နှိုင်းယှဉ်ပြီးတော့မပြောချင်ဘူးပေါ့နော်ဒါပေမဲ့ဆောက်လုပ်ရေးလုပ်ငန်းကြီးတစ်ခုလုံးကလည်းအလုံးမဖြစ်တော့ဘူးဖြစ်သွားတယ်ကျန်တဲ့နေရာတွေမှာကလည်းလုံနိုင်ကြိုင်တာကိုရှော့ပေးနိုင်တဲ့ဟာမရှိဘူးဘန်ကောက်ပို့ဆိုမကြသေးခင်ကထွက်တဲ့ဘန်ကောက်ပို့ဆိုကြီးလိုက်လို့ရှိရင်ထိုင်းက26ထိတက်သွားတယ်ကျွန်တော်တို့ကဗီယက်နမ်က14ဆင့်တက်တယ်ကျွန်တော်တို့က14ဆင့်ကျတယ်ဆိုပြီးသူကပြောတယ်အဲ့တော့စီးပွားရေးလုပ်တာကြိုင်တာပတ်ဝန်းကျင်မှာလည်းဖွင့်တာကိုစိုက်လက်မတက်လှုပ်လာတာမတွေ့ရဘူးပေါ့နော်ဆိုတဲ့အခါကျတော့ပြန်လာကစီးပွားရေးလောက်တာကိုင်းတာပတ်ဝန်းကျင်ကိုဖန်တီးဖို့ဆိုတဲ့အခါမှာစောစောကပြောခဲ့တဲ့စီးပွားရေးသဘောဆောင်တဲ့ညီရဲ့အရင်နီးရဲ့လျှက်စိတ်ရဲ့ဒီသုံးခုအခြေခံကိုလည်းအားပေးဖို့လိုတယ
်စီးပွားရေးလောက်ကိုင်းဖို့လွယ်ကူနိုင်မဲ့နည်းလမ်းတွေကိုလည်းအစိုးရဘက်ကဖန်တီးပေးဖို့လိုတယ်လို့ဆရာတမောင်တန်းကဆိုပါတယ
်နောက်တစ်ခါလုပ်ဖို့ကိုင်းဖို့လွယ်ကူလာအောင်ဖန်တီးတဲ့ဖြည့်လျှော့ရေးတွေကိုလည်းလုပ်ဖို့လိုပါတယ်အဲ့ဒါတွေကိုကြီးလိုက်တဲ့ခါကျဘယ်သူကမလုပ်နိုင်လဲဆိုတော့ဒူတမ်ပရာဥဆောင်တဲ့အဖွဲ့ပေါ့နော်အဖြစ်လျှော့တာကိုလုပ်တယ်လို့ပြောပေမဲ့လို့ activity တွေကိုဖြစ်လျှော့နိုင်တယ်လားလုပ်နေတယ်လားဆိုတာကြတော့လေအပြည့်မမြင်သာဘူးပေါ့နော်မသိတာလည်းကျွန်တော်တို့မသိရတာလည်းဖြစ်ချင်းဖြစ်မှာပေါ့ဆိုတဲ့ခါကျတော့အကုန်လုံးတစ်ခုလုံးကိုပြန်နေသုံးသပ်စဉ်းစားပြီးတော့ design တစ်ခုတော့လုပ်ဖို့လိုမယ်လို့ထင်တယ်မဟုတ်လို့ရှိရင်တော့ဒီဟာကဘယ်လိုဖြစ်နေမလဲဆိုရင်အရင်တုန်းကပိတ်ထားခဲ့တဲ့စနစ်ရဲ့အချိန်အဟုန်တိုင်းဆက်သွားတာဖြစ်ပြီးဖွင့်ခဲ့တဲ့အချိန်ဟုန်ကရက်သွားတယ်။အရင်2017မတိုင်ခင်နဲ့ရှိခဲ့တဲ့ပိတ်ဆို့ထားတဲ့အခြေခံတွေကပြန်လဲအားကောင်းလာပြီးတော့တွန်းသွားတာမျိုးဖြစ်သွားလိမ့်မယ်လို့ထင်တယ်။အဲ့ဒါဆိုလို့ရှိရင်တော့စ ီဝါရေးတိုးတက်မှုကပိုပြီးတော့ဖြစ်တယ
်။အစိုးရရဲ့စီးပွားရေးမဟာဗျူဟာစဉ်းစားပုံလွဲချော်နေသလားလို့လဲဆရာတမောင်တန်းကမေးခွန်းထုတ်ပါတယ်။အဲ
့တော့ခုနပြောနေတဲ့စီးပွားရေးသမားတွေလှုပ်လှုပ်ကြိုင်လို့မရဘူးဆို Best Sector ကိုအားမှဆောင်းလေလုပ်ငန်းတွေကတော့ကောင်းလာတယ်ဆောင်းလေ Sector ကြီးတစ်ခုလုံးအားပေးတယ်ဆိုတော့စက်တာကြီးတစ်ခုလို့ပုံမျိုးလောက်အောင်လုပ်လိုက်တယ်အားပေးလိုက်တယ်ဆိုအဲ့ဒီကနေအလောက်ကိုင်းနေပေါ်လာမယ်ဖြစ်သွားမယ်အခုကဘဲစက်တာကိုအားပေးလဲဆိုတာအခုကြည့်လိုက်လို့ရှိရင်တော်တော်လေးညင်ဖို့တော်တော်လေးခက်တယ်ထင်တယ်ဒါတစ်ခုပါနော်မဟာဗျူဟာစဉ်းစားပုံကြီးတစ်ခုလုံးမှာထင်ကြံစည်ရှိတယ်လို့ကိုကထင်တယ်အဲ့ဒီခါမှာမဟာဗျူဟာသူတို့ကလည်းပြောတာပေါ့နော်မဟာဗျူဟာရတော့စဉ်းစားတာရှိပါတယ်လို့ပြောမျိုးဒါပေမဲ့တကယ်တမ်းကအဲ့ဒီလိုခုနပြောတဲ့သဘောပေါ့နော်
လက်ရှိ NLD အစိုးရကချမှတ်ဆောင်ရွက်နေတဲ့မူဝါဒပုံစံနဲ့အိနှင်းချင်းထက်နေကဆောင်ရွက်နေတဲ့ပုံစံနှစ်ခုကွဲလဲချက်ကိုလည်းဆရာတမောင်တန်းကအခုလိုနှိုင်းယှဉ်ပြပါတယ
်သူကတော့ဒီဟိုမူဝါဒ12ချက်နဲ့တော့ပြောတာပေါ့နော်အဲအဲ့ဒီ12ချက်ကနေသူကဟိုသွားတဲ့65ချက်ကိုထပ်ထုတ်ထားတာအသေးစိတ်ပေါ့အဲ့ဒီ12ချက်ကနေမလုပ်မယ်ဆိုတာဒါပေမဲ့နော်လုပ်ချင်တာတွေအများများပြီးတော့အဲ့ဒါကြည့်လိုက်လို့ရှိရင်ဝန်ကြီးဌာနတွေအကုန်လုပ်တာကုန်ပါသွားတော့ပေါ့နော်ပြဿနာကဒါကအရင်အစိုးရအဖွဲ့တုန်းကလည်းဒီကောင်ကကြည့်တယ်အဖိဖို့ပြဿနာကိုမလုပ်နိုင်နေဘူး။ထိုင်းရဲ့ budget ကိုသွားပြီးတော့ပြန်ပြီးနည်းနည်းကြည့်လိုက်။အဲ့ဒီထိုင်း budget ရဲ့ website ကအဲ့ဒီမှာသူကဒီ pie chart လေးနဲ့ပြထားတာရှိတယ်။အရင်ကောင်းတယ်။နော်ဥပမာအားဖြင့်သူက global competitiveness အတွက်သုံးမယ်ဆိုတာအတွက် administrative structure ကြီးကိုပြင်တယ်။ပြင်ဖို့အတွက်28ရာခိုင်နှုန်းလား24ရာခိုင်နှုန်းသုံးတယ်။အများဆုံးသုံးတယ်သူက။နော်ထိုင်းကအဲ့ဒါဆိုလို့ရှိရင်အဲ့ဒီကောင်နဲ့ခုနပြောနေတဲ့ doing business မှာထိုင်းက26ထိတက်သွားတာနော်တက်သွားတဲ့အထိဖြစ်တာနဲ့ဆက်ဆက်နေတယ်အဲ့တော့သူကမဟာဗျူဟာတစ်ခုလုံးရှိတယ်သူဘလို့ဝင်မယ်ဘယ်နေရာမှာဖြေလျှော့မယ်ဘလို့တွေသွားမယ်ဆိုတော့သူကမဟာဗျူဟာစဉ်းစားထားတဲ့အရာကြီးတစ်ခုလုံးရှိကျွန်တော်တို့ကမရှိဘူး budget ကအဲ့ဒီမဟာဗျူဟာအောက်ကနေစဉ်းစား
လက်ရှိအစိုးရမှာမဟာဗျူဟာပိုင်းဆိုင်ရာအားနည်းချက်တွေရှိနေတယ်လို့သူကပြောပါတယ
်အခုကျွန်တော်တို့စဉ်းစားတာကြအဲ့လိုမဟုတ်ဘဲနဲ့ဌာနတွေပေါ်မှာအခြေခံပြီးတော့ budget တွေကိုစဉ်းစားလို့ဖြစ်နေတယ်။မဟာဗျူဟာမရှိတဲ့အတွက်ကြောင့်မဟာဗျူဟာအားနည်းတဲ့အတွက်ကြောင့်ပေါ့မရှိတဲ့လို့မပြောချင်ဘူးပေါ့နော်။မဟာဗျူဟာဘိုင်းမှာစဉ်းစားပုံအားနည်းတဲ့အတွက်ကြောင့်ဘူဝါဒဘိုင်းမှာလည်းအားနည်းသွားတယ်။ဆိုတော့မဟာဗျူဟာဆိုတော့အဲ့ဒီမဟာဗျူဟာကလည်း vision နဲ့ဆိုင်သွားပေါ့။ငါဘလို့သွားမယ်ဘလို့ဝင်မယ်ဆိုတော့မျှော်မြင်ချက်ပေါ့။မျှော်မြင်ချက်ပါလေကျွန်တော်တို့ကအားနည်းတယ်။မမျှော်မြင်ချက်ကလည်းသူကမပြောတာတော့မဟုတ်ဘူးပြောတယ်။တောင်ဆောက်စုကြီးကပြောတယ်နော်။အာဆီယံနိုင်ငံတွေကိုဆယ်နှစ်အတွင်းမှာမီးရမယ်စင်ကာပူအနည်းငယ်မှာကျော်ဖြားမယ်ဖြစ်နိုင်လားမဖြစ်နိုင်တာတွေပါထားဒါလေးကို vision ဖြစ်နေယူရင်ဌာနအသီးသီးကအာဆီယံကိုငါဌာနကမီးအောင်ဘာလဲသူ define လုပ်ဖို့လိုလားလေ vision ကို every department ကလုပ်ရမယ်အာဆီယံဆိုတာဘာလဲဆိုတာသူရှားရမယ်အဲ့တော့အဲ့ဒီဟာကို define လုပ်ပြီး goal ကို set ဒီ vision ကို setting လုပ်ထားရမယ်လုပ်ပြီးတဲ့ခါကျမှသူကအဲ့ဒီဟာကိုရောက်အောင်မဟာဗျူဟာငါဘယ်လိုရောက်အောင်သွားမလဲဆိုတာမဟာဗျူဟာကိုအဲ့ဒီ how ဆိုတာကိုသူစဉ်းစားအခုကခုနပြောနေတဲ့ခေါင်းဆောင်ကတော့သူ့ရဲ့ vision ရှိတယ်တောင်းဆန်းစီဒါပေမဲ့အဲ့ဒီ vision ကိုဒီဘက်ကိုအလုံးအနေနဲ့အစင့်စင့်ပေါ့နော် vision ကနေမှာပြောပြီးမူဝါဒမူဝါဒကနေမှာ accountable form မှု program တွေကိုတောင်းလျှောက်ပြီးစဉ်းစားနိုင်တဲ့ဟာမရှိဘူးစဉ်းစားခေါင်းပေါင်းကိုမသိဘူးလို့ပြောရမလို့ဖြစ်နေတယ်အဲ့လိုပြောတော့မသိဘူးပေါ့နော
်စဉ်းစားပြီးပဲ
အုပ်စုတစုကလည်းလိုရတယ
်အစိုးရရင်ဆိုင်နေရတဲ့ပြဿနာကချမှတ်ထားတဲ့မဟာဗျူဟာတွေကိုပံ့ပိုးပေးနိုင်မဲ့capacity လို့ခေါ်တဲ့လုံနိုင်ကြိုင်နိုင်တဲ့အရေးချင်းရှိသူတွေမရှိတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်အဲ
့တော့ तू ကခုနပြောနေတဲ့ तू ကဒုတိယပြဿနာ NLD ကြုံရတဲ့အခက်အခဲကပါလို့ဆိုတော့ institution level ကိုရောက်တော့လေ तू ကမှတော့မူဝါဒတွေကတစ်ခုနဲ့တစ်ခုသိမ့်မကွာဘူးအရင်ဦးသိမ့်ချိန်နဲ့ဒါပဲလို့ပါဒါပဲဒါပေမဲ့တကယ် accountant for နဲ့ design ကိုလုံးဝမဲ့အဆင့်ရောက်သွားတဲ့အခါကျ capacity မရှိတာနဲ့ तू ကထိတ်တိုက်သွားတူးနေ तू ဝင်လာတဲ့အခါမှာ तू ကဘေးလူကို तू ကဆွဲမသွင်းဘူး bureaucracy နဲ့ဖော်ဖို့လိုတယ် bureaucracy ကကဘာစီဒီကိုသူ့ကိုမပင်းနိုင်မပင်းနိုင်တဲ့ခါသူကလည်းအဲ့ထက်မှပိတ်မိနေလို့ဖြစ်သွားတယ်လို့ကိုကတော့အဲ့လိုထင်တယ
်အစိုးရမှလိုအပ်နေတဲ့လူစွမ်းအားအရင်အမြင့်နဲ့လုံနိုင်ကန်နိုင်စွမ်းရှိသူလုံလောက်မှုမရှိတဲ့အားနည်းချက်ကိုတခြား INGO တွေပြည်တွင်းကတက်သည့်ပညာရှင်တွေနဲ့အစိုးရကိုပံ့ပိုးပေးနိုင်မဲ့အဖွဲ့အစည်းတွေဖွဲ့စည်းပြီးအစားထိုးလှုပ်ဆောင်သွားမယ်ဆိုရင်တော့လက်ရှိလိုအပ်ချက်တွေကိုအတိုင်းအတာတစ်ခုအထိဖြည့်ဆည်းပေးနိုင်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းစာရေးဆရာဒေါက်တာတင်မောင်တန်းကပြောပါတယ်ခင်
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9နာရီတည်းလေးလိုင်းအစီအစဉ်မှာပါအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
သူအတီရဲ့အောက်ဆုံးရှစ်အုပ်ချုပ်ရေးဆိုင်ရာရက်ကြီးအုပ်ချုပ်ရေးရွေးကောက်ပွဲတွေကိုတနင်္ဂနွေလအတိုင်းတာနဲ့စတင်ဆောင်းနေကြပြီဖြစ်ပါတယ် NRD အစိုးရလက်ထက်မှာပထမဆုံးအကြိမ်ကျင်းပတဲ့ဒီရက်ကြီးအုပ်ချုပ်ရေးရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့အခက်အခဲတွေအလားအလာကောင်းတွေအပြင်သရရှင်တွေကရောဒီရွေးကောက်ပွဲတွေအပေါ်မှာစိတ်ဝင်စားမှုရှိပါရဲ့လားရွေးကောက်ပွဲဆောင်ရွက်မှုတွေအပေါ်ဘယ်လိုသဘောရပါလဲဒါတွေကိုလာမယ့်အင်္ဂါနေ့ညပိုင်းတဲ့လေလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်မြန်ကြမယ်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
VOA American အတန်ရတဲ့လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ပြန်အင်္ဂါနဲ့ည9နာရီတဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသည်များအစီအစဉ်ရဲ့အလဲပါ။ဒီကနေ့ခေတ် smartphone တွေအကြောင်းပြောကြမယ်ဆိုရင်အထက်ဖုန်းအမျိုးအစား2မျိုးရှိပါတယ်။တစ်ခုက iPhone ဖြစ်ပြီးတော့နောက်တစ်ခုကတော့ Google နဲ့ Android စနစ်ကိုသုံးထားတဲ့ဖုန်းတွေပါ။ဒီဖုန်း2မျိုးကြားကဘယ်ဖုန်းကပိုကောင်းပါသလဲ။ဘယ်ဖုန်းကိုဝယ်မလဲဆိုတာဘယ်အချက်တွေပေါ်မူတည်စဉ်းစားသင့်ပါတယ်ဆရာတွေအကြောင်းသတင်းပတ်ဘလော့ဂါတွေပြောသည်များအစီအစဉ်မှာကိုကျော်ကျော်သိန်းကမခင်ဖြူတွေနဲ့အတူတင်ပြထားပါတယ်ရှင
် iPhone နဲ့ Android ဖုန်းတွေကြားဘာတွေကွာခြားတယ်ဆိုတဲ့ဆောင်းပါးတွေမခင်ဖြူတွေဖတ်နေတာသတိထားမိတယ်အခုကဘာဖုန်းကိုသုံးနေတာလဲဖုန်းပြောင်းမလို့လိုက်ကြည့်နေတာလား
စမတ်ဖုန်းလောကမှာအဓိကဖုန်းအမျိုးအစားနှစ်ခုအကြားဘာတွေများကွာတယ်လဲဆိုတာသိချင်လို့လိုက်ဖတ်နေတာပါရှင်အခုကတော့ကျမက iPhone သုံးနေတာဖုန်းလဲဖို့လဲစိတ်ကူးမရှိသေးပါဘူ
းကျွန်တော်ကတော့နှမျိုးလုံးသုံးမှုရဲ့ဗျကျွန်တော်အတွေ့အကြုံအရပြောရရင်တော့တမျိုးစီမှာအားနည်းချက်တွေရှိတယ်လို့အပြန်အလှန်အားသာချက်တွေလည်းရှိကြတာပါပဲ
ဒီဖုန်းနှမျိုးတွေကဘယ်ဖုန်းကိုဝယ်ရမလဲဆိုတာအခုမှပထမဆုံးစပြီးစဉ်းစားသူတွေအတွက်ကတော့အခက်ဆုံးဖြစ်လိမ့်မယ်လို့ကျွမ်းကျင်သူတွေကပြောပါတယ်အလွယ်တကူရွေးဖို့တော့မလွယ်လှဘူးရှင်ဖုန်းရဲ့နာမည်ကြော်ကြားမှုနဲ့ဈေးနှုန်းကလွဲရင်အခြေခံအားဖြင့်အားလုံးအတူတူပဲလို့လည်းပြောကြတယ
်။လွန်ခဲ့တဲ့ဆယ်နှစ်ကျော်က Windows Mobile နဲ့ Nokia Symbian ဖုန်းတွေအကြိမ်နဲ့ပြိုင်ဆိုင်နေကြတဲ့အချိန် iPhone နဲ့ထွက်လာရောအဲ့ဒီဖုန်းတွေကွဲကုန်ကြတာပဲ။အဲ့ဒီအချိန်ကတော့အစ်စ်ထွက်လာတဲ့ iPhone ကတခြားဖုန်းတွေထက်သုံးရတာတိတ်ကိုအဆင်ပြေလွဲကူတယ်လေ။ဒါပေမဲ့ဒီနေ့ခေတ်မှာတော့ iPhone နဲ့ Android ဖုန်းတွေကြားမှာအသုံးပြုရလွဲကူတဲ့အပိုင်းကကွာခြားတာမျိုးမရှိတော့ပါဘူး။ဖုန်းတစ်မျိုးကိုသုံးနိုင်နေဆိုရင်နောက်တစ်မျိုးကိုသုံးမှုလေတိတ်ကြီးပြဿနာမရှိလာဘူးလို့ကျွမ်းကျင်သူတွေကပြောကြပါတယ
်။ဒီဖုန်းတစ်မျိုးမျိုးကိုအခုမှစသုံးဖို့ဘယ်ဖုန်းကိုဝယ်မလဲဆိုတာစဉ်းစားနေသူတွေအတွက်တော့အထောက်အကူဖြစ်စေမယ့်ကျွမ်းကျင်သူတွေရဲ့လေ့လာသုံးသပ်ချက်တွေအများကြီးရှိပါတယ်။တည်တည်ချာချာကြည့်မယ်ဆိုရင်တော့ဖုန်းတစ်မျိုးကြားမှာကွာခြားချက်တချို့ရှိတာကိုတွေ့ရမှာပါ
။ဟုတ်ပါတယ်။ဆိုတော့ကျွန်တော်တို့ဖတ်ထားတဲ့ money.cnn.com, computerworld.com နဲ့ livewire.com website တွေမှာဒီဖုန်းနှမျိုးကိုနိုင်ရှင်ထားတာလေးပဲကျွန်တော်တို့ပြည်သက်တွေအချိန်ရသလောက်ပြန်ပြီးမျှဝေပေးရအောင်ပ
ါကောင်းပါပြီရှင်ပထမဆုံး CNN မှာနိုင်ရှင်ထားတာကိုကြည့်ရအောင်ပါသူကဖုန်းနှမျိုးရဲ့အသုံးပြုကဏ္ဍ14ခုကိုနိုင်ရှင်ပြထားပါတယ်ဖုန်းကို login လုပ်တာဓာတ်ပုံဗီဒီယိုရိုက်တာစာရိုက်တာတချင်းနှားထောင်တာစသည်အဖြစ်အသုံးပြုနည်းအမျိုးမျိုးကိုနိုင်ရှင်ထားတာမှာiPhone ကိုအသုံးပြုနည်း6မျိုးအထက်အမှတ်ပိုပေးထားပြီးတော့ Android ဖုန်းကိုတော့အသုံးပြုနည်း10မျိုးအထက်အမှတ်ပိုပေးထားပါတယ်။ပြောရရင်တိတ်ကြီးကွာခြားတာမျိုးမရှိလာတဲ့သဘောပါပဲ
။ computerworld.com မှာတော့အချက်12ချက်ကိုနိုင်ရှင်ထားတယ်ဗျ။300လွဲတာ၊တခြားအပူပစ္စည်းတွေနဲ့ချိတ်ဆက်သုံးတာမှာပိုပြီးအဆင်ပြေတာ၊ဘက်ထရီသက်တမ်းနဲ့ဖုန်းအားသွင်းရတဲ့အခြေအနေစသည်အားဖြင့်12မျိုးနိုင်ရှင်ထားတာမှာ iPhone ကိုရော Android ကိုပါ၄မျိုးစီမှာအတာပေးထားပြီးနောက်၄မျိုးမှာတော့ဖုန်းအမျိုးအစားနှစ်ခုကိုတရေပေးထားပါတယ်
။အဲ့ဒီနှိုင်းရှင်ချက်နှစ်ခုထက်ပိုအသေးစိတ်ကြပြီးပိုစုံတဲ့နှိုင်းရှင်လေးလာချက်ကိုတော့သိမကြခင်သေးကမှ livewire.com website မှာရေးထားတဲ့ဆောင်းပါးမှာဖတ်လို့ရပါတယ
်။ဟုတ်ပါတယ်ဗျာ။ livewire.com မှာရေးထားတဲ့အဲ့ဒီဆောင်းပါးမှာတော့အချက်ပေါင်း19ချက်ကိုနှိုင်းရှင်ထားပါတယ်။အဲ့ဒီ19ချက်ထဲကဖုန်းအဟောင်းတွေအတွက်ပါအစဉ်ပြေတဲ့ OS ကိုထုတ်ပေးနိုင်တာ app တွေရဲ့အရည်အသွေးပိုင်းဖုန်းနဲ့ game ဆော့ရတာပိုကောင်းတာကိုယ်မှာရှိတဲ့ tablet တို့ computer တို့နဲ့ဖုန်းကြားချိတ်ဆက်ရလွယ်ကူတာပြဿနာတက်ရင်ဖြေရှင်းပေးမဲ့အကူအညီအလွယ်တကူရနိုင်တာအသုံးမဝင်တဲ့ app တွေပါနေတာဖုန်းလုံခြုံရေးပိုကောင်းတာဖုန်းအဟောင်းကိုပြန်ရောင်းထုတ်တာမှာပိုက်ဆံပိုရတာဆိုတော့ အချက်၈ချက်မှာ iPhone ကအသာရပါတယ
် Android ဖုန်းတွေကတော့ Siri ထက်စာရင် Google Assistant ကပိုပြီးကောင်းတာနောက် battery သက်တမ်းပိုခန်းတာ memory ထက်တိုးနိုင်တာနဲ့ battery ကိုကိုယ်ပါသာလဲနိုင်တာ USB ပါတဲ့အတွက်တခြားဆက်ဆက်ပစ္စည်းတွေရွေးချယ်စရာပိုပြီးတော့များတာ screen အရွယ်အစားပိုကြည့်တာဈေးပိုတက်တာတာဆိုတဲ့အချက်၆ချက်မှာအသာရပါတယ
်ဒီဖုန်းမျိုးကြောင့်မှာဘယ်ဖုန်းကမှအသာမရပဲဒန်းတူဖြစ်တဲ့အချက်က၅ချက်ရှိပါတယ်အဲ့ဒါတွေကတော့ရွေးချယ်စရာပိုများတာနဲ့ဖုန်းအကြီးအသေးပိုကောင်းတာကြားဖုန်းရဲ့အမြင်လှပခန့်ကြားတာနဲ့အသုံးပြုသူစိတ်ကြိုက်ပြုပြင်ပြောင်းလဲနိုင်တာကြား GPS လမ်းပြမြေပုံဖုန်းဆက်သွယ်ရေးကွန်ရက်နဲ့ဖုန်းကုမ္ပဏီအားလုံးမှာရှိမရှိဆိုတဲ့အချက်တွေမှာတော့ဖုန်းမျိုးလုံးကြားအတူတူပဲသတ်မှတ်ထားပါလေ
အဲ့ဒါတွေအပြင် iPhone နဲ့ Android ဖုန်းတွေကြားမှာအဓိကကွာခြားချက်တွေကတော့ iPhone ရဲ့ OS ကိုရောဖုန်းတွေကိုရော Apple ကုမ္ပဏီကပဲထုတ်တာဖြစ်ပြီးတော့တခြားဘယ်ကုမ္ပဏီကိုမှပေးမထုတ်ပါဘူး Android ဖုန်းမှာကြားတော့ OS ကို Google ကထုတ်ပြီးဖုန်းတွေကိုထုတ်တဲ့ကုမ္ပဏီတွေကတော့တကဘာလုံးမှာအများကြီးရှိပါတယ်အဲ့ဒါကြောင့်လဲ Apple ဖုန်းတွေထက် Android ဖုန်းတွေကရွေးချယ်စရာပိုများတယ်လို့ဈေးနှုန်းလဲအနေအများမျိုးမျိုးရှိနေတာပါ
ဒီဖုန်းမျိုးကြမှာကိုကဘယ်ဖုန်းကိုဝယ်မလဲဆိုတာကိုစပြီးစဉ်းစားမယ်ဆိုရင်ပထမဆုံးစဉ်းစားရမှာကတော့ငွေဘယ်လောက်သုံးမလဲဆိုတာပဲဖြစ်မှာပါကိုကငွေတက်နိုင်တဲ့သူဖြစ်တဲ့ဆိုရင်တော့ iPhone ကိုလည်းထည့်စဉ်းစားလို့ရမှာဖြစ်ပြီးငွေအကုန်ကြတိမခံခြင်းပဲ smartphone တစ်လုံးကင်ခြင်းနဲ့ဆိုရင်တော့ iPhone ကိုမေ့ပြစ်လိုက်ပါဖုန်းမျိုးစလုံးမှာဈေးကြီးတဲ့ဖုန်းမျိုးစားတွေရှိကြပေမဲ့ iPhone မှာအသက်တာဆုံးက iPhone SE ပဲရှိပြီးတော့ဒေါ်လာ350ဝန်းကျင်ဈေးရှိပါတယ်
အဲ့ဒါအပြင်ထည့်စဉ်းစားရမယ့်အချက်ကတော့ကို့လိုအပ်ချက်ကဘာလဲကိုကဒီဖုန်းကိုဘာတွေအသုံးပြုမှလဲဆိုတာပါပဲဥပမာကိုကတယ်လီဖုန်းဆက်ယုံလောက်သုံးမှလားဖုန်းနဲ့ဓာတ်ပုံတွေဗီဒီယိုတွေအတော်များများရိုက်မှလားဖုန်းရဲ့လုံခြုံရေးပိုင်းကိုပိုးပြီးအလေးထားသလားစတဲ့အချက်တွေကိုလည်းစဉ်းစားသင့်ပါတယ
်အသုံးပြုသူအားလုံးနဲ့ကိုက်ညီတဲ့အဖြေတစ်ခုလဲဆိုတာကတော့ရှိမှမဟုတ်ပါဘူးဖုန်းမျိုးစလုံးမှာအာသာချက်တွေရောအားနည်းချက်တွေပါရှိနေတယ်ဆိုတာကိုလည်းအခုပြောခဲ့တာတွေကနေသိနိုင်ပြီဖြစ်ပါတယ်16ချက်မှာ iPhone က8ချက်သာပြီး Android က6ချက်ပဲတာတယ်ဆိုတာတခုတည်းနဲ့လေ iPhone ကပိုကောင်းတယ်လို့ပြောမရပါဘူးဒါကြောင့်မို့ကို့အတွက်ဘယ်အချက်တွေကအဓိကအကျဆုံးဖြစ်တယ်ဆိုတာကိုစဉ်းစားပြီးရွေးချယ်ဝယ်ယူရမှာပဲဖြစ်ကြောင်းပါခင်ဗျာ
ကိုကြောတင်စီစဉ်တင်ဆက်ခဲ့တဲ့ blogger ပြောသမျှအစီအစဉ်ကိုမခင်ဖြူတွေကကူညီတင်ဆက်သွားတာဖြစ်ပါတယ်ရှင်ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ရဲ့အလဲပါအမှုပညာလောကနဲ့ကမ္ဘာတလွှာထင်ရှားကြော်ကြားသူတို့ရဲ့သတင်းတူတူထွားထွားတွေကိုမအေးသနာကျော်ကစူးစီးပြီးတော့တက်တန်ရောင်သတင်းလွှာကဏ္ဍမှာတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်သက်တမ်းရောင်သတင်းလာမှာတော့ဒီနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်ဖြစ်တဲ့ဘသူကများတိုင်းမဲဂဇင်းကရွေးချယ်ပါသလဲ။ပြီးတော့ Kennedy Center ကဂုံပြူပွဲဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ရှင
်။
တိုင်းမဲဂဇင်းရဲ့ဒီနှစ်အတွင်းမှာအထူးခြားဆုံးပုဂ္ဂိုလ် Person of the Year ဖြစ်နေလေရင်နိုင်ခြင်းမှုတွေနှောက်ယှက်မှုတွေနဲ့ပတ်သက်ပြီးသူတို့ကိုယ်တွေအဖြစ်အပျက်တွေကိုလူများသိအောင်ဖွင့်ချခဲ့တဲ့အမျိုးသမီးတွေကို The Silence Breakers စိတ်စိတ်အနေရကနေဖွင့်ချသူများဆိုတဲ့ဝိသေသနဲ့ရွေးချယ်လိုက်ပါရင်ပြီးခဲ့တဲ့အောက်တိုဘာလကစပြီးတော့အမျိုးသမီးအများပြားက ဒီဖြောပြင်းရေးသတင်းမီဒီယာစီးပွားရေးနဲ့အကစားလောကကနာမည်ကြီးအမျိုးသားတွေဘလို့လိမ်ပိုင်းဆိုင်ရာမတင်တော်တဲ့အပြုအမူတွေနဲ့သူတို့ကိုပြုမှုဆက်ဆံခဲ့လဲဆိုတာလူများသိအောင်ဖွင့်ပြောလာကြတာဖြစ်ပါတယ်။သူတို့တစ်ချိန်ကလူတွေကိုမပြောရဲဘဲနဲ့ရှဲယွံခဲ့ရတဲ့နှုတ်ဝက်ချက်ကိုနောက်ဆုံးလူမှုကွန်ရက်တွေပေါ်ဖွင့်ပြောတဲ့အထိဖွင့်ချခဲ့ပြီးတော့လက်ခံနိုင်စရာမရှိတဲ့ကိစ္စကိုလက်ခံနေတဲ့ဒီအပြုအမူကိုမိကုံးချုပ်သွားအောင်သူတို့ကလုပ်ခဲ့ကြတာဖြစ်တယ်လို့ပြောပြီးတော့ဒီ Silence Breakers တွေကိုဒီနေ့အတွက်အထူးကြားဆုံးပုံကိုယ်တွေဖြစ်နေရွေးချယ်လိုက်တာပါ Time Magazine ရဲ့မျက်နှာဖုံးမှာတော့ Ashley Judd အဆိုတော် Taylor Swift နဲ့လိမ်မိုင်းဆိုင်ရာနှောက်ယှက်မှုနဲ့ကြုံခဲ့ရတယ်ဆိုတော့တခြားသူတွေရဲ့ရုပ်ပုံတွေလည်းဖော်ပြထားပါတယ် Time Magazine ကသူတို့ရဲ့ရွေးချယ်မှုကို MBC ရုပ်သံရဲ့ဗိုလ်တော်ကြီးကပြသတဲ့ Today အစီအစဉ်မှာကြေညာခဲ့ပြီးတော့အဲ့ဒီ MBC ရဲ့ Today ရုပ်သံအစီအစဉ်ကိုကာလရှိကြာတင်ဆက်ပေးတဲ့ Matt Lauer ကိုရိုင်းကလိမ်မိုင်းဆိုင်ရာမလျော်ကန်မှုတွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အရင်တစ်ပတ်ကပဲအလုပ်ကနေထုတ်ခံခဲ့ရတာဖြစ်ပါတယ်။ #MeToo ဆိုတဲ့လှုပ်ရှားမှုကောင်းစဉ်အောင်မှာသူတို့ကိုယ်တိုင်လိမ်မိုင်းဆိုင်ရာနှောက်ယှက်မှုတွေဘလို့ကြုံခဲ့ရလဲဆိုတာပြောပြထားတယ်။သူတို့ရဲ့ကိုယ်ရဲ့အဖြစ်ကိုအဲ့လိုကြုံရတဲ့သူတွေအားလုံး social media တွေပေါ်မှာဖွင့်ပြကြတာပါ။48နာရီအတွင်းမှာကိုအဲ့ဒီလိုမျိုး #MeToo လှုပ်ရှားမှုမှာပါဝင်ပြီးတော့ဖွင့်ပြကြတဲ့သူပေါင်းတသန်းနီးပါးရှိပါတယ်။တကယ်တမ်းဆိုရင်အဲဒီ #MeToo လှုပ်ရှားမှုကိုအခွင့်အရေးလှုပ်ရှားသူ Tarana Burger လုံခဲ့တဲ့ဆယ်နှစ်ကအစပြီးတော့ပြုလုပ်ခဲ့တာဖြစ်ပါတယ်ရှင်။အဆိုရော Lionel Richie နဲ့ Gloria Estefan Rap အဆိုရော LL Cool J ရုပ်သံထုတ်လုပ်သူ Norman Lear ကားကြီးတဲ့အမျိုးသမီး Carmen Di Lavalla တို့ရဲ့အမှုပညာကိုဂုဏ်ပြုတဲ့ဒီဇင်ဘာလ3ရက်နေ့ကနေဒီစင်တာမှာကျင်းပတဲ့အခမ်းအနားကိုတော့နှစ်စဉ်အမေရိကန်သမ္မတတွေတက်ရောက်ချီးမြှင့်ကြပါမယ်လေ။ဒီနေ့တော့အမေရိကန်သမ္မတ Donald Trump ထူးထူးခြားခြားရောက်မလာခဲ့ပါဘူး။ Kennedy Center Honors လို့နာမည်ပေးထားတဲ့ဒီဂုဏ်ပြုဆုတွေဟာအမေရိကန်ပြည်ထောင်စုမှာအမှုပညာနယ်ပယ်အသီးသီးကအမှုပညာရှင်တွေကိုဂုဏ်ပြုတဲ့အမြင့်ဆုံးဆုဖြစ်သလိုဒီနှစ်စဉ်ကျင်းပတဲ့ပွဲကိုတော့သမ္မတနဲ့သမ္မတကတော်တို့ကအိမ်ပြီးတော့မှအဲ့ခံပွဲလုပ်ပေးလို့ရှိပါတယ်။ဒီနှစ်တော့အဲ့လိုမဟုတ်ပါဘူး။ကွန်ပျူခံရတဲ့သူတွေကိုနိုင်ငံရေးအရာအနှောက်အယှက်မဖြစ်စေချင်လို့ဒီပွဲကိုသမ္မတ Trump နဲ့သမ္မတကတော့မလာနီးယားတို့တက်ရောက်မှာမဟုတ်ဘူးလို့သမ္မတအင်ပြူတော်ကအော်ဂိုလာကထုတ်ပြန်ပြီးတော့ကြေညာတော်ခဲ့တာပါသမ္မတအင်ပြူတော်မှာကျင်းပမဲ့အခမ်းအနားကိုမတက်ရောက်ဘူးလို့ကွန်ပျူခံရတဲ့အမှုပညာရှင်တချို့ကပြောခဲ့ပြီးတဲ့နောက်ဒီအင်ပြူတော်အခမ်းအနားကိုလည်းသူတို့ကဖျက်ခဲ့ပါတယ်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
All have my own yacht.
နောက်ပညာလောကနဲ့ထင်ရှားကြောကြားသူတွေရဲ့သတင်းတွတ်ထရာတွေကိုမအေးတနာကြောကစူးစီးတင်ပြသွားတာပါအခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့ Fulbright ပညာသင်ဆုနဲ့အမေရိကန်နိုင်ငံမင်းနီဆိုတာတက္ကသိုလ်မှာမဟာဘွဲ့သင်တန်းစီပူနေတဲ့မအိမ့်တီတီသူကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်
ဒီယုံကြည်ရဆိုတဲ့အစီအစဉ်မှာရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့အမြင်မတူမှုတွေကိုဘယ်လိုမျိုးတုံ့ပြန်သင်စေချင်တယ်လဲဆိုတဲ့အကြောင်းအရာကိုကျွန်မလူငယ်တယောက်အနေနဲ့ဆွေးနွေးချင်ပါတယ်။လက်တလုံးမှာမြန်မာပြည်ရခိုင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ရေးကံနိုင်ငံတကာစာမျက်နှာတွေမှာနိုင်ငံတကာအတိုင်းအဝန်းမှာအယုံစိုက်ခင်ရတဲ့အကြောင်းအရာတစ်ခုအနေနဲ့တွေ့ရပါတယ်ကျမဒီကိုရောက်ခဲ့ရတယ်ဒီရေးကိစ္စနဲ့ပတ်သက်ပြီးတော့မဲခွန်းနေအများကြီးမေးခံခဲ့ရပါတယ်လက်တလောပြပခါကိုပြည်တွင်းအမြင်ကပြည်တွင်းအမြင်ကကြတော့အကြံဖက်တိုက်ခိုက်မှုလို့မြင်ကြပြီးတော့နိုင်ငံတကာဘက်ကကြတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးကိစ္စလိုမျိုးမြင်ကြတာကိုကျမအနေနဲ့တွေ့ရပါတယ်ဒီလိုမတူညီတဲ့အမြင်တွေအပေါ်တုံ့ပြန်တဲ့အခါမှာကျမတို့ပြည်တွင်းကလူတွေအနေနဲ့အခုထပ်ပို့ပြီးတော့အမြင့်ကြီးတဲ့ရှုထောင့်ပေါင်းစုံကိုသုံးသပ်ပြီးတော့ဆွေးနွေးတာမျိုးကိုကျမအနေနဲ့ဖြစ်စေချင်ပါတယ်။ဒ
ီလိုတိမ်မွေးတဲ့အရေးကိစ္စမှာကျမတို့တရားခံစားချက်တွေကြီးပဲရှည်ရမ်းမတင်မဲနဲ့အချက်လက်ခိုင်ခိုင်မာမာနဲ့ရင်းရင်ကြီးကြီးကောင်းကောင်းမွန်မွန်တုံ့ပြန်စေချင်ပါတယ်။ကိုယ်နဲ့မတူညီတဲ့အမြင်တွေကိုလက်မခံတာမျိုးပြောဆိုခွင့်တွေကိုကန့်သတ်တာမျိုးမလုပ်ဘဲနဲ့လွတ်လပ်စွာပြောဆိုခွင့်တွေကိုတက်မိုးထားစေချင်မိပါတယ်ရှင်။ကျမတို့ကအကြောင်းအရာတစ်ခုကိုသဘောထားခွဲလွဲတဲ့အခါမှာပုဂ္ဂိုလ်ရေးတိုက်ခိုက်တာမျိုးစောင်းမြောင်းပြောဆိုတာမျိုးရင်မို့ဆိုတာထက်အကြောင်းအရာအခြေပြုပြီးတော့ဆွေးနွေးညှင်းခုံတာမျိုးကိုပို့ပြီးတော့ဖြစ်စေချင်မိပါတယ်။ကျမတို့နိုင်ငံကကျမတို့နိုင်ငံပညာရှင်တွေအနေနဲ့ကလည်းစနစ်တကျပြင်ဆင်ထားတဲ့သုတေသနလိုမျိုးခိုင်ခိုင်မာမာပညာရှင်ဆန်ဆန်ဘက်ပေါင်းစုံသုံးသပ်တဲ့အမြင်မျိုးတွေကိုပညာရှင်စာဆောင်တွေဘလော့တွေပေါ်မှာလည်းဖော်ပြစေချင်မိပါတယ်။အမြင်မတူပါလေကနေရာတိုင်းမှာအချိန်တိုင်းမှာရှိနေမှာပါဒါမဲ့ကိုယုံကြည်အောင်ပြောဆိုတဲ့အခါမှာကျမတို့လေကသူတစ်ပါးအနောက်ရောင်ဘယ်လိုမျိုးပြောမလဲဆိုတဲ့အလေးချင်းတွေကိုကျင့်သုံးသင့်တယ်လို့မြင်မိပါတယ်ပြဿနာတစ်ခုဖြေရှင်းတဲ့အခါမှာနှီးစနစ်တကျတုံ့ပြန်စေခြင်းမိပါတယ်တစ်ဆက်တည်းမှာပဲကိုနဲ့မတူကွဲပြားတဲ့သူတွေပေါ်မှာလည်းလေးစားသမှုနဲ့ဆက်ဆံစေခြင်းမိပါတယ်လက်တော်ပြပခအတွင်းမှာပုတ်ခတ်ပြောဆိုတာတွေတူနဲ့တူပုတ်ခတ်ပြောဆိုတာတွေလူဖွဲ့စည်းတစ်ခုနဲ့တစ်ခုပုတ်ခတ်ပြောဆိုတာတွေဒီလူသွေးဆုံးမှုတွေကိုပြည့်ရဲပြူတာတွေကျွန်မအနေနဲ့မြင်ရတဲ့အတွက်ကြောင့်မို့လို့လည်းစိတ်မကောင်းဖြစ်ရပါတယ်ကျွန်မမြန်မာလူငယ်တယောက်အနေနဲ့မြန်မာလူငယ်တယောက်အနေနဲ့မြန်မာလူဖွဲ့စည်းကိုဒီထက်ပိုပြီးတော့အမြင်ကျဲတဲ့အမြင်သဘောထားမတူမှုတွေပုံမှုလင်းလင်းဆွေးနွေးနိုင်တဲ့သဘောထားပြည့်ဝပြီးတော့ရန်လိုစိတ်နေတဲ့လူအဖွဲ့အစည်းတခုမျှော်လင့်မိပါတယ်ကျမတို့တွေကဒီယုံကျမတို့တွေကအမြင်မတူမှုတွေကိုလက်ခံနိုင်တဲ့လူအဖွဲ့အစည်းတရက်မှနေချင်မိပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအထွေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.comburmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်အစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင် VOA ကလည်းခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းတူမီတာ30နဲ့50တက်တော့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမသိငင်ထိုက်ကပြောပြပေးပါအောင
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကတည်ယူဖို့ဆောင်ရည်အာဏာပိုင်အဖွဲ့ကစီမံခန့်ခွဲတဲ့ခီးတည်တင်ကားဂိတ်ကြီးအနီးမှာအခုမနက်ပိုင်းပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတန်တရာရှိသူတို့ကိုဖမ်းထားတဲ့အကြောင်းနယူးယောက်ရဲအဖွဲ့ကပြောပါတယ်နယူးယောက်မြို့တော်ဝင်ဘီလ်ဒီဘလက်စီယိုကတော့ဒီလူကအကြမ်းဖက်ဝါဒစဲတိုက်ခိုက်မှုလုပ်ဖို့ကြံစည်ခဲ့တာလို့ပြောဆိုလိုက်ပါတယ်။ဖမ်းခံထားရသူကတော့အသက်28နှစ်အရွယ်အကာယတ်ဦးလာဖြစ်ပြီးသူ့ခန္ဓာကိုယ်မှာအဖြစ်လုပ်ထားတဲ့ဖောက်ခွဲပစ္စည်းဝတ်ဆင်ထားတယ်လို့နယူးယောက်ရဲမင်းကြီးဂျိမ်းစ်အိုနီးကပြောပါတယ်။ဦးလာကသူ့ခန္ဓာကိုယ်မှာတပ်ဆင်ထားတဲ့ဘုံးကိုဖောက်ခွဲလိုက်တာဖြစ်ပြီးမီးလောင်ဒဏ်ရာနဲ့ထိခိုက်ဒဏ်ရာရသွားတဲ့အကြောင်းလဲနယူးယောက်ရဲမင်းကြီးကပြောပါတယ်။ဖောက်ခွဲသူအပြင်တခြား3ယောက်လည်းဒဏ်ရာရတဲ့ကြောင်နယူးယောက်မိသက်ဌာနကအတည်ပြုထားပါတယ်နယူးယောက်မြောက်ယထားလိုင်းတွေကတော့ဒီကနေ့တနင်္လာနေ့ညနေပိုင်းအလုရှုပ်ချိန်မှာပုံမှန်ပြန်ပြီးတော့ပြေးဆွဲနိုင်ဖို့မျှော်လင့်ထားပါတယ်အခုတော့အခင်းဖြစ်နေရတဲ့ဝိုက်ကမြောက်ယထားလိုင်း၃ခုကိုပြောင်းရွှေ့ထားပြီးတခြားမြောက်ယထားလိုင်းတွေလည်းပောက်ကွဲမှုဖြစ်တဲ့ဆိုတဲ့ခီးသွွားတွေအသွာအလာများရာမဟန်တန်ရက်က Times Square က42လမ်းမှာမရက်ဖဲပြေးဆွဲနေကြပါတယ်။အခုအဖြစ်ပြက်ကိုသမ္မတ Donald Trump ထံတင်ပြထားပြီးဖြစ်ကြောင်း Imperial ပြောခွင့်ရ Sarah Huckabee Sanders က Twitter လူမှုကွန်ရက်မှာပြောဆိုထားပါတယ်ရှင်
။တရင်ချင်းချုပ်ကမတင်ငင်ထိုက်ကကြေညာပေးခဲ့တာပါရှင်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ Markin ဖြူတွဲဖြစ်ပြီးစက်ပိုင်းဆိုင်ရာ Engineer ကတော့ Patrick Dia ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းတော်မီတာ30နဲ့40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.